Welcome to the Voice of America in Burmese.
mingla nya jam ma shin 2016 khu ni jun la 3 ya taok ja ni nya voa season 2 ko myo do washington dc ga ni sat de thol win pe ni ba bi 9 do meter 24 25 ne 32 do ga ni dai yai phan yu na sin nai ma le shin jama khwa nyu ba khu nya bai season 2 ta wa yu ba ma shin
mingla nya jam ma khmyar di ni nya bai drin ni ko sha phaw ne jino jor jor thing chin nya ma ba အရှေ့လေပဲငင်းချမ်းရေးဆွေးနွေးပွဲတွေပြန်စနိုင်မှုရည်ရွယ်ချက်နဲ့ပါရီမြို့တော်မှာထိပ်တန်းတက်မှန်တွေဆွေးနွေးနေကြပါတယ်။စင်ကာပူနိုင်ငံမှာရှန်ဂရီလာဆွေးနွေးပွဲလို့သိကြတဲ့အာရှဒေသလူမျိုးရင်းဆိုင်ရာဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာလည်းတက်နေပါတယ်။မြေထဲပင်နယ်မှာရွှေပြောင်းဒုက္ခသည်900လောက်ပါသွားတဲ့ရေရင်တိတ်မောက်ပြီးလူ250ကျော်ပျောက်ဆုံးနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုမနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟစ်လာရီကလင်တန်ရဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်တဲ့အချိန်မှာ Republican ပြိုင်ဘက်နဲ့ပတ်သက်လို့သူကအခုလိုပြောပါတယ်။
Donald Trump's ideas aren't just different. They are dangerously incoherent. They're not even really
သမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ Hillary Clinton ဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းတွေအပြီးနားဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ကြောက်မြတ်ရောင်းရတဲ့အခွန်ငွေတွေအရင်အစိုးရကအလွဲသုံးခဲ့တယ်ဆိုတဲ့စွဲချက်ဟာအထောက်အထားမခိုင်ပါဘူးလို့အစိုးရစစ်ဆေးရေးအဖွဲ့ကတုံ့ပြန်ချက်။အဲ့စင်းတိုင်ရတဲ့ဥပဒေပုံမှန်တွေဖျက်သိမ်းခဲ့တဲ့ဥပဒေချက်နဲ့အတူမကြခင်ရက်ွက်အုပ်ချုပ်ရေးမှုတွေအတွက်ရွေးကောက်ပွဲအသစ်တွေကျင်းပဖို့ရှိပါတယ်။27ရာစုပင်လုံးညီလာခံအတွက်အစိုးရကိုယ်စားလှယ်ဘက်ကတိကျတဲ့အဖြေပေးတာမျိုးမရှိဘူးလို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဘက်ကပြောပါတယ်။ဒီလိုသတင်းဆောင်မနဲ့ဆက်သွယ်မြင့်မြတ်ချက်တွေမထုတ်လွှင့်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင်။
ရဆိုင်နေတဲ့ Israel Palestine ညီညာရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးလုံလောက်တဲ့ပုံတူညီချက်သဘောထားကိုရလာဖို့ပြည်ထောင်နိုင်ငံပါရီမြို့တော်မှာဒီကနေ့စီဝေးနေကြတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ဥရောပနဲ့အာရဗ်နိုင်ငံတွေကထိပ်တန်းတက်တမန်တွေမျှော်လင့်နေကြပါတယ်။ Israel နဲ့ Palestine တို့အနေနဲ့ညီညာရေးအတွက်တက်တည်ရှိရှိရွေးချယ်ကြဖို့ပြည်ထောင်သမ္မတ François Hollande ကအစည်းအဝေးအဖွဲ့မှာပြောပါတယ်။ Israel နဲ့ Palestine အကြားရရှိခံမဲ့သဘောတူညီချက်တရဟာဒေသတစ်ခုလုံးနဲ့တက်ဆိုင်ရမယ်လို့ပြည်ထောင်သမ္မတကဆိုပါတယ်။ညီညာရေးလုပ်ငန်းစဉ်ကိုအစီအစဉ်လုပ်ပေးဖို့မှာကမ္ဘာ့အင်အားကြီးနိုင်ငံတွေအဓိကအခန့်ကဏ္ဍကပါဝင်သင့်ပေမဲ့အစိုးမှာတော့ကွဲပြားချက်တွေကိုနှစ်ဖက်အကြားဖြစ်ရှင်းရမှာပဲလို့မစ္စတာအော်လန်ကပြောပါတယ်။ပြည်ထောင်နိုင်ငံကကမ္ဘာ့ကထပြုကျင်းပတဲ့ဒီအစည်းအဝေးမှာအမေရိကန်ရဲ့ပါဝင်မှုကတိတ်တော့အားတက်တရောမရှိလာပါဘူး။နိုင်ငံခြားရေးဝန်ကြီး John Kerry ဟာပြည်ထောင်နဲ့တခြားနိုင်ငံတွေကအဆိုပြုတင်ပြမဲ့စေကူးစေတမ်းတွေကိုနားထောင်ဖို့တသက်ဒီအစည်းအဝေးကိုတက်နေတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးညီမှန်းချက်အောင်မြင်စေဖို့အရေးတကြီးလုပ်ရမယ်ဆိုတော့ကိုတော့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကအလေးနဲ့ပြောပါတယ်။
တောက်ကြနဲ့အစောပိုင်းကမြေထဲပင်လယ်ထဲမှာတိမ်မောက်သွားတဲ့ဆက်လေပေါ်လိုက်ပါလာသူဒုက္ခသည်တွေကိုအရေးပေါ်ကူညီကယ်ဆယ်ရမှာအလောင်းလေးလောင်းရှာဖွေတွေ့ရှိခဲ့ပြီး340ဦးကိုကယ်တင်နိုင်ခဲ့ပြီလို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူအဖွဲ့အစည်းကတောက်ကြနဲ့မှာပြောပါရယ်။တောက်ကြနဲ့အစောပိုင်းကနေမြုပ်သွားတဲ့တစ်သားလေပေါ်မှာရွှေ့ပြောင်းဒုက္ခသည်အယောက်900နီးပါးလိုက်ပါလာတယ်လို့တာဝန်ရှိသူတွေကယူဆကြပါရယ်။ဒီမနေ့အစောပိုင်းမှာပဲ25မီတာလောက်ရှည်တဲ့လေတစင်းဟာလေကိုကယ်ဖို့ SOS အချက်ပြလာတဲ့အကြောင်းအဲ့ဒီနေရာဟာခရစ်ကျွန်းတောင်ဘက်ကျမ်းနဲ့မိုင်90လောက်ဝေးကြောင်းမြောက်အာဖရိကတိုက်ဘက်ကနေဆက်လာတာဖြစ်ပေမဲ့ဘယ်နိုင်ငံကလဲဆိုတာသူတို့အနေနဲ့အတိမပြုနိုင်သေးတဲ့အကြောင်းဂရိမာရှိတဲ့ IOM ပြောခွင့်ရအမျိုးသမီးခရစ်စတင်နီကိုလိုက်ဒူက VOA ကိုပြောပါရယ်။ရှာဖွေရေးလုပ်ငန်းဆက်လက်လှုပ်ဆောင်ဖို့အတွက်ကယ်ဆယ်ရေးရဟယင်တစင်းနဲ့ဂရိကန်ဂျေဆောင်အဖွဲ့လေတစင်းအပါအဝင်ကယ်ဆယ်ရေးဆက်လက်5စင်းကိုအဲ့ဒီနေရာမှာချထားပါရယ်။အခုချိန်ထိတော့အခြေခံကယ်ဆယ်ရေးလုပ်ငန်းတွေကိုဂရိအာနာပိုင်တွေကလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းနဲ့အီဂျစ်တပ်ဖွဲ့တွေကလည်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်ပူးပေါင်းလှုပ်ဆောင်ဖို့ရှိတယ်လို့လည်း IOM ပြောခွင့်ရအမျိုးသမီးကပြောပါရယ်။ဒုက္ခသည်တွေကိုအရင်ဦးဆုံးခရစ်ကျွန်းမှာနေရာချထားပေးမှဖြစ်ပေမဲ့အရေးအတွက်များပြားတဲ့အတွက်ကြောင့်အဲ့ဒီမှာအကြာရထားရှိမှာမဟုတ်ပါဘူး။ဒုက္ခသည်တွေဟာဘယ်နိုင်ငံသားတွေလဲဆိုတာအတိပြုချက်မရှိသေးပေမဲ့သူတို့တွေရဲ့ကံကြမ္မာဟာဒုက္ခသည်စစ်မစစ်ဆိုတဲ့ပုံမူတည်ပြီးကွဲပြားခြားနားမှုရှိမှဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုမှာမေလအတွင်းအလုတ်ကိုင်းတစ်ပေါင်း 38,000 ပေါ်ခဲ့ပြီးလုံလမဲ့နှုန်းက 4.8 ကိုင်းနှုန်းကိုကျသွားပါတယ်။အလုတ်သမားဌာနကဒီနေ့ထုတ်ပြန်တဲ့အလုတ်ကိုင်းဆိုင်ရာကိန်းဂဏန်းဟာစီးပွားရေးပညာရှင်အများစုခန့်မှန်းထားတာတဲ့အများကြီးပိုနေပါတယ်။အလုတ်လမဲ့နှုန်းကျသွားတဲ့အဓိကအကြောင်းကတော့တိုင်းနဲ့ချီတဲ့လူတွေကအလုတ်ရှာတာကိုရပ်လိုက်တာကြောင့်သူတို့ကိုအလုတ်လမဲ့တွေဖြစ်တရားဝင်စည်ရင်မသွင်းတော့တာကြောင့်ပါ။ကျမရေးဆုံးရှုံးမှုကဏ္ဍမှာအလုတ်ကန်ဒီတိုးလာတာကိုကိန်းဂဏန်းအသစ်မှာတွေ့ရပြီးအခြေအနေမကောင်းတဲ့ရေနံထုတ်လုပ်ရေးကဏ္ဍအပါအဝင်တပ်ထုတူးဖော်ရေးလုပ်ငန်းမှာတော့အလုတ်ကန်လျော့သွားပါတယ်။လူကလာစာနှုန်းထားဟာလည်းငွေဖောင်းပွားမှုထက်ပိုမြန်တဲ့နှုန်းနဲ့ပြီးခဲ့တဲ့နှစ်တွင်း 2.5 ကန်တို့တိုးတက်ခဲ့တယ်လို့အစိုးရကစားမှာဖော်ပြထားပါတယ်။
ကမ္ဘာတဝန်းကကာကွယ်ရေးဝန်ကြီးတွေနဲ့စစ်ပိုင်ဆိုင်ရာအကြီးအကဲတွေတက်ရောက်ကြမယ်။အာရှဒေသရဲ့အကြီးဆုံးလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာစင်ကာပူနိုင်ငံမှာရောက်ရှိနေပါတယ်။ Shangri-La Dialogue လို့လူသိများတဲ့၃ရက်ကြာဒီထိပ်သီးဆွေးနွေးပွဲအတွင်းစနေနေ့မှာမစ္စတာကာတာမိန့်ခွန်းပြောမှာပါ။တနင်္ဂနွေနေ့မှာအဆုံးသတ်မဲ့ဒီအစည်းအဝေးအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ဘက်ကအင်အားဆက်လက်တိုးချဲ့တည်ဆောက်နေတဲ့ကိစ္စအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်ပါတယ်။တရုတ်ဟာတောင်တရုတ်ပင်လယ်ပြင်မှာအင်အားချက်ထွင်ပြီးကိုတခြားနိုင်ငံတွေနဲ့ကင်းကွာအောင်လုပ်နေတယ်လို့ဝန်ကြီးကာတာကပြီးခဲ့တဲ့သတင်းပါတော့ကလည်းတတိပီပြောဆိုခဲ့တာပါ။တောင်တရုတ်ပင်လယ်ကဒီနေရာအများစုကိုသူတို့ပိုင်တယ်လို့တရုတ်ကပြောဆိုထားပြီးအဲ့ဒီကကျွန်းငယ်လေးတွေပေါ်မှာပြီးခဲ့တဲ့နှစ်ကစလို့စစ်စခန်းတွေစတင်တည်ဆောက်ခဲ့ပါတယ်။အိန္ဒိယဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကလည်းအဲ့ဒီကျွန်းငယ်တွေကိုသူတို့လည်းပိုင်ဆိုင်တဲ့အကြောင်းပြောဆိုထားတာပါ။တဘာဝတင်ညာဇာရပေါ်ကြွယ်ဝတဲ့တောင်တရုတ်ပင်လယ်ပြင်မှာနေမြေပိုင်ဆိုင်တဲ့အကြောင်းပြောထားတဲ့နိုင်ငံပေါင်း6နိုင်ငံရှိပါတယ်။အာရှထိပ်သီးလုံခြုံရေးဆွေးနွေးပွဲမှာတော့တောင်တရုတ်ပင်လယ်ပြင်ကိစ္စအပြင်ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေအမေရိကန်တရုတ်ဆက်ဆံရေးနဲ့အာရှဒေသမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေတိုးလာနေတဲ့ကိစ္စတွေကိုဆွေးနွေးနိုင်ပွဲရှိပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညာပဲတရင်တွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။ဆူဒန်နိုင်ငံတောင်ပိုင်းကော်ဒိုဖန်ပြည်နယ်မှာဆစ်ဖြစ်တာ9နှစ်ကြာလာပြီးတဲ့နောက်ထောင်ပေါင်းများစွာသောလူတွေအိုးအိမ်ဆုံးပြီးထွက်ပြေးနေကြဆဲပဲလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှအမည်ကြီးယုံကပြောပါတယ်။အများစုကတောင်ဆူဒန်နိုင်ငံကိုဦးတည်သွားကြတာလို့လည်းပြောပါတယ်။2012ခုနှစ်ကတောင်ဆူဒန်လွတ်လပ်ရေးနေ့မတိုင်ခင်မှာပဲဆူဒန်အစိုးရနဲ့ဆူဒန်ပြည်သူ့လွတ်မြောက်ရေးလှုပ်ရှားမှုမြောက်ပိုင်းဆိုတဲ့သဘောတူကြတိုက်ပွဲတွေဆက်ဖြစ်တာပါ။အဲ့ဒီချိန်ကလူတွေအိုးအိမ်ဆုံးထွက်ပြေးပြစ်စီခဲ့တဲ့တဒနာတွေဒီကနေ့အချိန်ထိရှိနေဆဲပဲလို့ UNHCR ကပြောပါတယ်။ဒီနေ့အတွင်းအခုချိန်ထိဆိုရင်တောင်ဆူဒန်နိုင်ငံကရီဒါညညွေးပြည်နယ်ဘက်ကိုနေဆက်ဖြတ်ပြီးဒုက္ခသည်9500ကျော်ထွက်ပြေးသွားကြပြီလို့ UNHCR ပြောခွင့်ရ Adrian Edwards ကပြောပါတယ်။အဲ့ဒီပြည်နယ်မှာဒုက္ခသည်9000လောက်ငိုကားရှိနေပြီသားပါ။တောင်ကော်ဒိုဖန်ပြည်နယ်မှာတိုက်ပွဲတွေပိုပြင်းထန်လာတာနဲ့အမျှလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်ဒုက္ခသည်ထောင်နဲ့ချီပြီးထပ်ရောက်အောင်မယ်လို့ခန့်မှန်းထားကြောင်း UNHCR ပြောခွင့်ရကပြောပါတယ်။
တူရကီသမ္မတရီဂျစ်တိုင်အာဒိုဝန်ဟာဆိုမာလီနိုင်ငံရဲ့မြို့တော်မှာနှစ်ရက်ကြာခီးတစ်ခုနဲ့ရောက်နေပါတယ်။လူပေါင်း24ယောက်သေဆုံးခဲ့ရတဲ့အယ်ရှာဘအဖွဲ့ရဲ့တိုက်ခိုက်မှုတစ်ခုပြီးမှပဲအခုလိုရောက်နေတာပါ။ဒါအပြင်2011ခုနှစ်ဩဂုတ်လကတည်းကဆိုရင်သမ္မတအာဒိုဝန်အနေနဲ့မိုဂါဒီရှုမြို့ကိုတတိယအကြိမ်မြောက်သွားတာပါ။အဲ့ဒီအချိန်ကဆိုမာလီတောင်ပိုင်းဒေသအများစုမှာဆိုးဝါးတဲ့ငတ်မော့ခေါင်းပါမှုတံပေါ်လူတွေအာရုံစိုက်လာဖို့အထောက်အကူဖြစ်ခဲ့ပါတယ်။ဆိုမာလီသမ္မတဟာဆန်ရှိခ်မိုဟာမူကသမ္မတအာဒိုဝန်ကိုဒီကနေ့လေးစိတ်မှာကြိုဆိုပါတယ်။သမ္မတရဲ့ယင်နှန်းဟာမြို့တော်ကိုဖျက်ပြီးအခုခီးစဉ်အတွင်းသမ္မတကိုယ်တိုင်တရားဝင်ဖွင့်ပေးမဲ့တူရကီတန်ယုံရှိတဲ့နေရာကိုမောင်းသွားပါတယ်။ကမ္ဘာပေါ်ကတူရကီတန်ယုံတွေထဲမှာအကြီးဆုံးဖြစ်တဲ့ဆိုမာလီနိုင်ငံဆိုင်ရာအခုတန်ယုံဟာစစ်ဖိတ်သမုတ်တရားအပေါ်စည်းကနေမြင်နေရပြီးလွန်ခဲ့တဲ့နှစ်ပေါင်း1000အော်တိုမန်အင်ပိုင်ယာခင်မှာစောက်ထားတဲ့အဗ်ဒူလက်ဇီပလီနားမှာရှိတာပါမူဂါဒီရှုမြို့ကအဗန်စင်တာဟိုတယ်ကိုဗုဒ္ဓဟူးနေ့နောက်ပိုင်းမှာအယ်ရှာဘတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့တဲ့ဖြစ်ရရှိထားချိန်မှာပဲသမ္မတအာရိုဝန်ကအခုခီးစဉ်ကိုမဖြစ်ပဲသွားတာပါအဲ့ဒီဟိုတယ်တိုက်ခိုက်မှုမှာတိုက်ခိုက်သူ4ဦးပါဝင်လူပေါင်း24ဦးသေဆုံးခဲ့ပါတယ်ရှင်
ဂျပန်နိုင်ငံမှာမိဘတွေကပြီးခဲ့တဲ့သတင်းပတ်တွင်တောအုပ်ထဲမှာထားသွားတဲ့အသက်9နှစ်အရွယ်ယောက်ျားလေးတစ်ယောက်ကိုပြန်တွေ့ပါပြီ။ယာမာတုတနူကာကိုစစ်ဖက်တဲတလုံးထဲမှာစစ်သားတစ်ယောက်ကမထင်မှတ်ပဲသွားတွေ့တာပါ။အဲဒီစစ်သားဟာကောင်လေးကိုအကြီးအကျယ်လိုက်ရှာနေကြတဲ့အဖွဲတွေကမဟုတ်ပါဘူး။ကလေးကအချိန်ကြီးကောင်းပြီးစစ်သားကကြွေတဲ့ဆန်နဲ့လှုပ်တဲ့မရွေးမုန့်တွေကိုအငမ်းမရစားနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စီရဲလေးချိန်ကလှုပ်တဲ့နေရာကလူမရှိတဲ့တဲကိုရောက်အောင်ကီလိုမီတာအတော်များများသူရှောက်ခဲ့ရတယ်လို့ယာမာတုကတာဝန်ရှိသူတွေကိုပြောပါတယ်။တကားကတော့ခတ်မထားပဲတဲအပြင်ဘက်မှာရှိတဲ့ရေပိုက်ကောင်းကရေနဲ့ပဲအသက်ဆက်ခဲ့တာကိုလည်းကလေးကပြောပြပါတယ်။ပြီးတော့တဲထဲမှာရှိတဲ့မှုရာတွေကြားမှာအိပ်ပြီးအနှွေးဓာတ်ရခဲ့တာလို့လည်းပြောပြပါတယ်။ကလေးဟာတခြားကားတွေနဲ့လူတွေကိုကြောက်ခဲတွေနဲ့လိုက်ပေါက်ပြီးစိုးနေတာကြောင့်တင်ကန်းစာပေးဖို့အတွက်ဟော့ကိုင်ဒိုပင်မကျွန်းကြီးပေါ်ကတောအုပ်တစ်ခုထဲမှာကားပေါ်ကနေပြီးခဲ့တဲ့စနေနှောင်းပိုင်းမှာသူနဲ့သူ့ဇနီးကချထားခဲ့တာလို့ကလေးအဖေကပြောပါတယ်။အဲ့ဒီတောအုပ်ဟာဝက်ဝံတွေရှိတယ်လို့တည်ထားကြတာပါ။မင်းနဲ့အနိုင်ငယ်ချပြီးသူတို့ပြန်သွားကြည့်တဲ့အချိန်မှာတော့ကလေးကိုမတွေ့ရတော့ဘူးလို့မိဘတွေကဆိုပါတယ်။အစောပိုင်းမှာတော့မိဘတွေကသူတို့တောင်တက်ပြီးအလေးကျပေါက်တဲ့ဟင်းသီးဟင်းရွက်တွေကိုလိုက်ခူးနေတော့ကလေးပျောက်သွားတာလို့ရဲကပြောထားတာပါ။ ကောင်လေးပြောက်တဲ့ဇလံကိုဂျပန်နိုင်ငံသားတွေအရန်စိတ်ဝင်စားခဲ့ကြပြီးမိဘတွေကိုလည်းလူမှုကွန်ရက်မီဒီယာတွေမှာအပြင်းထင်ပြစ်တင်ဝေဖန်ပြောဆိုကြပါတယ်။ကောင်လေးကိုပြန်တွေ့ပြီးတဲ့နောက်ဖခင်ဖြစ်သူကအယူတန်ကနေအနူးညွတ်တောင်းပန်စကားဆိုပါတယ်။ကျွန်တော်တို့တိတ်လွန်သွားပါတယ်လို့ကလေးဖေကဆိုပြီးသူ့သားခံစားခဲ့ရတာအတွက်ဝမ်းနေရတဲ့အကြောင်းလေးသားဖြစ်သူကိုပြောပါတယ်လို့ဖခင်ဖြစ်သူတနုကာကပြောပါတယ်
။ဒီမိုကရက်တစ်ပါတီသဘဒါလောင်ရွေးပွဲမှာနံပါတ်၁နေရာရှိနေတဲ့ဟီလရီကလင်တန်ရဲ့အနိုင်ငံခြားရေးမှူးဝါဒနဲ့ပတ်သက်ပြီးဆူးရှပြင်းထန်တဲ့မိကွန်းအပေါ်ရီပူဘလီကန်ပါတီသဘဒါလောင်ဖြစ်နိုင်ခြေရှိတဲ့ဒေါ်နာထရမ့်ကကြားသာပတင်းညမှာအပြင်းထန်တုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။
တော်တဲ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးသွားမယ်ထဲအရင်ဆုံးအမေရိကန်သမ္မတလောင်ရှင်ပြိုင်နေတဲ့အခြေအနေနဲ့စပါမယ်ရှင်အမေရိကန်နိုင်ငံရဲ့ပြည်နယ်6ခုမှာသမ္မတလောင်ရွေးချယ်ရေးပဏာမရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလိုတော့ချိန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်နှစ်ယောက်ဖြစ်တဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့နှစ်ယောက်အပေါ်ထောက်ခံမှုကတိတ်မကွာပဲအကျိတ်တဲ့ဖြစ်လာနေတယ်လို့လူထုစစ်တမ်းတွေကပြနေပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာကြာသပတေးနေ့ကနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးပြောကြားခဲ့တာမှာတော့ Hillary Clinton ကသူမရဲ့အတွေ့အကြုံကိုအဓိကထားပြောကြားသွားခဲ့ပြီး Republican Party ရဲ့ Donald Trump ကိုသာရွေးကောက်တင်မြှောက်မယ်ဆိုရင်ဒါဟာသမိုင်းတင်ကြရစ်မယ်အမှားဖြစ်တယ်လို့ပြောလိုက်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ရဲ့သတင်းဆောင်ပါကိုကိုရနိုင်ငံပြောပြပေးပါမယ်ရှင်
။ Donald Trump ဟာသမရရာထူးအတွက်ပြင်ဆင်ထားတာမရှိသလိုသမရဖြစ်ဖို့လိုအပ်တဲ့အသိပညာဗဟုသုတတည်ငြိမ်မှုနဲ့ကြီးမားတဲ့တာဝန်ယူမှုတွေမရှိတာကြောင့်ပင်ကိုဇေယျရလည်းသမရဖြစ်ဖို့မတင့်တော်ဘူးလို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာဂျွန်လနေ့နေ့ကလုပ်တဲ့မဲဆွယ်စည်းရုံးရေးအတွင်းဟီလာရီကလင်တန်ကပြောလိုက်ပါတယ
် Donald Trump's ideas aren't just different they are dangerously incoherent
Donald Trump ရဲ့စိတ်ကူးတွေကတကယ်ကိုတီချာတက်တက်ကြီးဖြစ်နေပြီးတော့ကြောက်စရာကောင်းလောက်အောင်ကိုရှုပ်ထွေးလွန်ပါတယ်သူဟာတွေကစိတ်ကူးတွေလို့တောင်ပြောလို့မရပဲရုပ်တိမရှိတဲ့ခက်ကြောင်ကြောင်ပြောဆိုတာတွေပုဂ္ဂိုလ်ရေးဆန်းဆန်းကိစ္စတွေပြောင်းကြကြလိမ့်ညာပြောဆိုတာတွေဒါဖြစ်ပါတယ်
။စကားကိုတုံးတီးတီးနဲ့ဒဲတို့ပြောတတ်တဲ့စီးပွားရေးသမားဒေါ်နယ်ထရမ့်ဟာနျူကလ িয়ার လက်နက်လိုထိတ်တန့်ရှုတ်ဝက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းယုံကြည်လို့မရနိုင်ကြောင်းဘာကြောင့်လဲဆိုတော့သူဟာဒေါသထွက်လွယ်တဲ့သူတစ်ယောက်ဖြစ်တဲ့အတွက်တယောက်ယောက်ကသူ့ကိုအလွယ်တကူရန်ဆလိုက်တာနဲ့စစ်ဖြစ်သွားနိုင်တယ်လို့လည်းဟီလာရီကလင်တန်ကပြောလိုက်ပါတယ
်။ This is a man who said that more countries should have nuclear weapons including Saudi Arabia
ဒီလူကဘယ်လိုလူလဲဆိုတော့ Saudi Arabia အပါအဝင်နောက်ထပ်တခြားနိုင်ငံတွေလည်း nuclear လက်နက်ပိုင်ဆိုင်တင်တယ်လို့ပြောတဲ့လူပါပြီးတော့ NATO တပ်ဖွဲ့တွေကျမတို့ရဲ့မဟာမိတ်တွေကိုပစ်ပယ်ဖို့ချိန်ချောက်တဲ့သူပါအဲ့ဒီမဟာမိတ်နိုင်ငံတွေဟာအကြမ်းဖက်သမားတွေကျမတို့ကိုလာမတိုက်ခင်ကတည်းကပြည်ပမှာအကြမ်းဖက်သမားတွေကိုနိုင်နှင်းဖို့ကျမတို့နဲ့အတူလုပ်တဲ့နိုင်ငံတွေပါ
ဒါပြင် Donald Trump ဟာ American နိုင်ငံရဲ့စီးပွားရေးကိုလည်းသူ့ရဲ့ casino တချို့ချွတ်ချုံကြပြီးဒေဝါလီခံလိုက်ရသလိုဖြစ်အောင်ဖျက်ဆီးပစ်လိုက်နိုင်တယ်လို့ပြောလိုက်ပါတယ်။ Donald Trump ကတော့ Hillary Clinton ရဲ့လှုပ်ဆောင်ချက်တွေဟာဆိုးွားပြီးတော့သူမဟာသမရပုံမပေါက်ဘူးလို့ Twitter ဆောင်မျက်နှာကနေချက်ချင်းပဲတုံ့ပြန်လိုက်ပါတယ်။ Democrat တွေက Donald Trump ကိုဝေဖန်သလိုပဲ Republican အတော်များများကလည်းတိတ်မကြသေးခင်ကာလတွေအထိ Donald Trump ကိုဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ Donald Trump ကိုလူတွေရဲ့ထောက်ခံမှုတွေပိုများလာတဲ့အမျှသူဟာ Republican Party အတွက်သမရနေရာကိုပြန်ရအောင်လုပ်ဖို့အတွက်တခုတည်းသောအခွင့်အရေးဖြစ်တယ်လို့အတော်များများကအခုခါမှာရှုမြင်လာကြပါတယ်။မနေ့ကြာသပတေးနေ့ကတော့ Republican Party ရဲ့အောက်လွှတ်တော်စဘာပတိ Paul Ryan က Donald Trump ကိုထောက်ခံတယ်လို့တရားဝင်ညင်ညာခဲ့ပါတယ်
။ It is no secret that Donald Trump and I have had some disagreements.It's no secret that we've from time to time clashed on an issue.
Donald Trump နဲ့ကျွန်တော်နဲ့ကြားမှာသဘောမတူညီမှုတွေရှိရဲဆိုတာကတော့အားလုံးလည်းသိပါတယ်။တချို့ကိစ္စတစ်ခုနှစ်ခုလောက်မှာသူနဲ့ကျွန်တော်နဲ့ထိတ်တိုက်တွေ့ခဲ့တဲ့အချိန်တွေရှိရဲဆိုတာလည်းလျှို့ဝှက်ချက်မဟုတ်ပါဘူး။ဒါကလူတွေကြားထဲမှာလည်းဖြစ်လေဖြစ်တာရှိသလို Republican Party ဝင်တွေကြားမှာလည်းဖြစ်ပါတယ်။မေးစရာတစ်ခုကတော့ကျွန်တော်တို့အနေနဲ့လာမယ့်ရွေးကောက်ပွဲကာလမှာကျွန်တော်တို့ရဲ့ပါတီကိုအင်အားပြည့်နဲ့တစုတစည်းတည်းဖြစ်အောင်အမှန်တကယ်လုပ်နိုင်မလားဆိုတာပါပဲ။
အချိန်ထဲမှာပဲ Hillary Clinton ဟာ Democratic Party ရဲ့သမ္မတလောင်းအဖြစ်အရွေးခံရဖို့အတွက် Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders နဲ့အချိန်နဲ့ရှင်ပြိုင်နေရသေးဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။ကြောက်မြရနာရောင်းချတဲ့အခွင့်အရေးတွေကနေသမ္မတဟောင်းဦးသိန်းစိန်နဲ့ဝန်ကြီးဟောင်းဦးစိုးသိန်းတို့ကငွေအလွဲသုံးစားမှုရှိခဲ့တယ်ဆိုတဲ့စွဲချက်အပေါ်အထောက်အထားခိုင်ခိုင်မာမာမတွေ့ရဘူးလို့အစိုးရစစ်ဆေးရေးအဖွဲ့ကတုံ့ပြန်ထားပါတယ်။ဌာနဆိုင်ရာအရာတန်း5ဦးနဲ့ကြောက်မြလုပ်ငန်းရှင်တွေအပါအဝင်စုစုပေါင်း73ဦးကိုစစ်ဆေးခဲ့ပြီးလို့စစ်ဆေးရေးအဖွဲ့က VOA ကိုပြောပါတယ်။ VOA သတင်းတောက်မေခါကစုံစမ်းတင်ပြထားပါတယ်ရှင်။
တမရဟောင်းဦးသိန်းစင်ရဲ့ဆိုရလက်ထက်မှာမြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအတင်းရမုံငွေတွေကစည်ရင်းပြောင်းနေတဲ့အမေရိကန်ဒေါ်လာ86တန်းကိစ္စအတွက်အသိအမှုဆောင်တွေရဲ့တိုင်ကြားချက်ကိုဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်အပါအဝင်လူပုတ်ကို၃ဦးနဲ့ခုံရုံးဖွဲ့ပြီးစစ်ဆေးခဲ့ပါတယ်စစ်ဆေးတွေ့ရှိချက်တွေအရတမရဟောင်းဦးသိန်းစင်ကိုငွေပေးတယ်ဆိုတဲ့ဆွဆွဲချက်အထောက်အထားအခိုင်အမာမတွေ့ရဘူးလို့စစ်ဆေးရေးအဖွဲ့ခေါင်းဆောင်တပ်ထုတွင်ဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းထိန်က VOE ကိုပြောပါတယ
်ကျွန်တော်ကပြောရင်တော့ဟိုပထမတမရဟောင်းဦးသိန်းစင်ကဟိုဒေါ်လာခွန်တန်းပေးရပါတယ်လို့သူတို့ရဲ့တိုင်စာထဲမှာပါတာပေါ့တကယ်စစ်ဆေးရေးစီမှာတော့ဦးသိန်းစင်ကိုပေးရဘာမှမပေးလိုက်ရဘူးမြန်မာအစင်တာကိုပဲဘူကွန်ပျူတာမှုတွေကဒေါ်လာတစ်ထပ်ကိုအကောင့်နံပါတ်တည်းတွေ့ပြရတာရှိပါတယ်နောက်တစ်ခါဦးအချိုးသိန်းကိုလည်းကျွန်တော်ဒီဘူကွန်ပျူတာမှုတွေကနေထုတ်ပေးတာတရားတစ်ချက်မှမရှိပါဘူးအကောင့်ကြီးလည်းတွေ့ပြရတာမရှိပါဘူး
ဆွဆွဲချက်များပေါ်တိုင်ခံရသူတွေဘက်ကတော့ငင်းဆန်မှုတွေရှိပါတယ်။တမရယုံဝင်ကြီးအောင်ဦးစိုးသိန်းကိုတိုင်ကလည်းဆွဆွဲမှုအပေါ်ငင်းဆိုထားတယ်လို့တတ်ထုတွင်ဝင်ကြီးဟောင်းကလည်းငင်းဆိုထားပါတယ်။ဒီခုံရုံးဖွဲ့စစ်ဆေးတဲ့ရလာတဲ့အဖြစ်စစ်ဆေးမှုဒီငွေကြေးတွေနဲ့ပတ်သက်ပြီးစစ်ဆေးရေးမှုဦးဝင်းထိန်ကအခုလိုပြောပြပါတယ်
။အဲ့တော့ဟိုသူကအဲ့ဒါကြောင့်မြအတင်းပိုင်ဝင်မဟုတ်ဘူးနော်။ဟိုကော်မတီပိုင်ဖြစ်တယ်။အတင်းဆိုတာကြောင့်တင်တာဟဲ့2017ခုနှစ်နောက်ပိုင်းမှာဆိုတဲ့နေဟိုအတင်းကနောက်မှပေါ်တာပေါ့နော်
ဟ
ုတ်ဟိုဘူကွန်ပျူတာအရေးပေါ်ပြီးအဲ့ငွေတွေကိုဟိုအတင်းတော့ကိုတုံးလာခဲ့တာပေါ့နော်ဟိုပြပွဲတော့တုံးခဲ့တာဟုတ်ကဲ့အဲ့တော့အတင်းတိုင်ငွေတော့မဟုတ်ဘူးတော့အတင်းတိုင်ငွေတော့မဟုတ်ဘူးဒါပြပွဲဘူကွန်ပျူတာတိုင်နဲ့ငွေဖြစ်တယ်အဲ့ကို93နာရီလောက်ပြောတာပြပွဲဘူကွန်ပျူတာတိုင်နဲ့အဲ့တော့ပြပွဲဘူကွန်ပျူတာမှာပါတဲ့နာယကကြီးဥက္ကရာကြီးရဲ့ဟိုပါဝင်တက်တဲ့အဖွဲ့ကြီးပေါ့နော်အရင်တော့40ကျော်ရှိတာပေါ့ဘူကွန်ပျူတာအဲ့အဖွဲ့ကြီးရဲ့ဆုံးဖြတ်ချက်နဲ့အဲ့ဒါတော့ဘယ်လိုတုံးမယ်ပြရပြီမဆိုတာ2006ကြည့်ရတယ်တုံးလာတယ်2016ခုကြာမှာပဲဟိုလူကသူနဲ့ပိုင်နေလို့ပိုင်နေရှိဟိုသူကတခေါမှသူပြောရလည်းမရှိခဲ့ဘူးလေနော
်မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအသင်းချုပ်ရဲ့တိုင်ကြားစာထဲမှာအသင်းစတင်တည်ထောင်တဲ့2009ခုနှစ်ကနေ2016ခုနှစ်အထိကြောင်မြတ်လုပ်ငန်းရှင်တွေစီကတရားခိုင်နှုန်းကောက်ခံထားတဲ့ရန်ပုံငွေတွေကိုအများသောဆန္ဒမပါဘဲတုံးဆဲမှုနဲ့ပတ်သက်တဲ့တိုင်ကြားချက်12ချက်နဲ့တိုင်ကြားထားပါတယ်ဒီထဲမှာသမရဟောင်းဦးသိန်းစိန်ကိုအနုပညာဦးစီးဌာနအတွက်အမေရိကန်ဒေါ်လာ9တန်းပေးရခြင်းနဲ့သမရယုံဝင်ကြီးဟောင်းဦးစိုးသိန်းကိုကန်ဒေါ်လာ5တန်းပေးရခြင်းကိစ္စတွေလည်းပါဝင်ပါတယ်။တိုင်ကြားသူတွေထဲမှာပါဝင်တဲ့ကြောင်မြတ်လုပ်ငန်းရှင်အသင်းဗဟိုအလုံးမှုဆောင်ဦးကျော်ကျော်ဦးကတော့ကြောင်မြတ်ရန်ပုံငွေအမေရိကန်ဒေါ်လာ86တန်းရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့စည်ရင်းအတိအကျဘယ်လိုရထားသလဲဆိုတာလည်းထုတ်ပြန်ပေးခြင်းမရှိပါဘူး။ဒီသုံးဆဲငွေကန်ဒေါ်လာ86တန်းကိုစည်းစစ်တာမှာအဲ့ဒီအထက်ကသမရဟောင်းဦးသိန်းစိန်ကိုအနုပညာဦးစီးဌာနအနုပညာစင်တာဆောက်လုပ်ဖို့ပေးအပ်ခဲ့တဲ့ငွေကြေးနဲ့ပတ်သက်ဆွဆွဲသလောက်ပေးအပ်ခဲ့တဲ့ငွေကြေးမရှိကြောင်းဒီငွေကြေးနဲ့အနုပညာစင်တာဆောက်လုပ်ရတဲ့အပေါ်ဝင်းကြီးဟောင်းဒေါက်တာမြင့်အောင်ကအခုလိုပြောဆိုထားပါတယ
်ဒီကြောင်မြတ်ကြီးခင်ဗျားတို့ကျွန်တော်တို့ပြည်သူပိုင်တဲ့ဟာဟုတ်အဲ့ဒါတွေကိုသူကထုတ်ယူသုံးဆွဲထုတ်ယူပြီးတဲ့နောက်ရောင်းရတယ်ရောင်းရတဲ့ဟာကတတ်မှတ်တဲ့ခွန်အခနိုင်ငံတော်ကိုပေးတယ်ကျန်တဲ့ကျိုးမြတ်ကလေးယူတယ်အဲ့ဒီအကျိုးမြတ်ယူတဲ့ဟာနေဟာဒီ52တန်းသောပြည်သူတွေရဲ့ခွင့်ပြုတုတဲ့ရည်အတွက်ဖရလားပဝန်းကျင်ထင်းသင်းရေးတခုလဲဆိုကျွန်တော်ကမယူဆဘူးကျန်တဲ့ခွင့်ပြုတုတဲ့ရည်အတွက်သုံးဆွဲရမယ်လို့သုံးဆွဲသိတယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်မို့ဟောခုနကတော့ဟိုအမှုပညာဟောကျွန်တော်ဒီငွေကြီးနဲ့ဘာမှပတ်သက်ဖို့တပည့်ရည်ရ
လက်ရှိမှာအချို့လိလာတုံးသက်သူတွေကတော့ကြောင်မြတ်ရန်မုံငွေအမေရိကန်ဒေါ်လာတန်ပေါင်းများစွာတုံးဆွဲမှုဟာအနိုင်ငံရေးအရာအရင်ဆိုးရဟောင်းကိုတိုက်ခတ်တာဖြစ်တယ်လို့တုံးသက်မှုတွေရှိနေပေမဲ့တိုင်တန်းသူတွေကပါဝင်တဲ့ကိုကြကြော်ဦးကတော့ဒါကိုညှင်းဆူထားပါတယ်ဒီပြင်စစ်ဆေးမှုနဲ့ပတ်သက်ပြီးတရားနီလန်ကြဖို့ကြောင်မြတ်လုပ်ငန်းရှင်အသင်းအမှုဆောင်တွေကတမာတမတ်ရှိတဲ့ခုံရုံးအသင်းနဲ့စစ်ဆေးပေးဖို့ဝန်ကြီးဌာနကိုတောင်းဆိုထားပါတယ်အခုဝန်ကြီးဌာနကစစ်ဆေးမှုရလဒ်ဟာမကြခင်ထွက်ပေါ်လာတော့မှာပါအခုချိန်ထိကတော့ကြောင်မြတ်ရန်ပုံငွေအမေရိကန်ဒေါ်လာတန်ပေါင်းများစွာတုံးဆဲခဲ့တဲ့ကိစ္စဟာအရင်တပ်ထုတွင်ဝင်ကြီးဌာနကြောင်မြတ်ယရနာပြဝဲဗဟိုကော်မတီကြောင်မြတ်အသင်းဥက္ကဋ္ဌနဲ့တိုင်ကြားထားတဲ့ကြောင်မြတ်လုပ်ငန်းရှင်တွေအကြားရှုပ်ထွေးနေရဆဲဖြစ်ပါတယ်ရှင်
။ကြောင်မြတ်ရနာရောင်းချတဲ့အခွင့်အငွေတွေကငွေကြေးအလွဲ့သုံးမှုစုံစမ်းစစ်ဆေးနေတဲ့အခြေအနေကိုမေခစုံစမ်းတင်ပြခဲ့တာပါ။အခု27ရာစုပင်လုံညီလာခံဖြစ်ပေါ်လာရေးတွေ့ဆုံဆွေးနွေးမှုဘက်ကိုအလှည့်ပေးပါမယ်ရှင်။အစိုးရတည်းရဲ့ပြည်ထောင်စုညီကြေးရေးညီလာခံ27ရာစုပင်လုံအကျိုးပြည်စည်းရေးကော်မတီရဲ့ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင် အဖွဲ့တို့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဒီကနေ့ထိုင်းနိုင်ငံမှာပထမဆုံးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အခုတွေ့ဆုံမှုကနေရလဒ်ကောင်းတွေရဖို့အစိုးရဘက်ကမျှော်လင့်နေသလို27ရာစုပင်လုံညီလာခံကျင်းပရမှာတိုင်းရင်းသားတွေအားလုံးစုံပါဝင်နိုင်ရေးဆိုတဲ့အပေါ်အစိုးရကိုယ်စားလှယ်ဘက်ကတိကျတဲ့အဖြေပေးတာမျိုးမရှိဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကဆိုပါတယ်။ဒီကနေ့အစည်းအဝေးအခြေအနေကိုထိုင်းချေဆိုင် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ NCA ပြည်ရလက်မှတ်မရေးထိုးရသေးတဲ့လက်နက်ကန်တိုင်းရာဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့နဲ့အစိုးရရဲ့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီတို့ကနေထိုင်းနိုင်ငံချင်းမိုင်မြို့မှာပရမဆုံးချိန်တွေ့ဆုံခဲ့ကြတာပါ။ဒီကနေ့နှစ်ဖက်ဖွဲ့တွေ့ဆုံမှုနဲ့ပတ်သက်လို့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအစိုးရကိုယ်စားလှယ်ဖွဲ့အတွင်းမှဦးလှမောင်ရွှေကအခုလိုပြောပါရစေ။
ဒီလောက်ပါတယ်နော်လည်းကံကိုကြည့်ဒီဆက်မပေါ်ဝင်လာဖို့ကျွန်တော်တို့နေနဲ့လာရောက်ပြီးတော့သစ္စာကိုဖြစ်ကြပါဘူး။ကဲနာလည်းလည်းကံကောင်းတော့နေတတ်တာလေ။အခုတွားနေတဲ့ process ပေါ်မှာတော့ပို့ပြီးတော့ကျွန်တော်တို့ဒီရှင်းရှင်းလင်းလင်းတော့ကျွန်တော်နားလည်းပြီးတော့ဖြစ်လာတယ်။အဲ့ဒါဒီ pro နေတော့မျိုးနေအများကြီးလေးအောင်ပုံပြီးဥက္ကောက်တော့တနည်းဝင်းနဲ့ပုံပြီးဝင်ရနေတော့အဲ့အတက်နေပေါ့လေကျွန်တော်တို့လေးရပြီးလဲဆိုတော့ရှင်းပြတယ်တော့ဒီကြည့်မှုတော့ကျွန်တော်တို့မလာခင်မျိုးဝါးနဲ့ဆိုင်တော့ပို့ပြီးတော့ပြက်လက်ကောင်း
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံမှာတိုင်းဒလနက်ကန်ဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်သွားနိုင်ဖို့လှုပ်ဆောင်သွားမယ်လို့လည်းဦးလှမောင်ရွှေကအခုလိုဆက်ပြောပါတယ်
ဒီတိုင်းမှာပေါ့ဗျာပါဝင်တဲ့ပါဝင်တဲ့လူတွေပါဝင်အောင်ကြိုးစားမယ်ဆိုတော့ကျွန်တော်တို့ရဲ့အားကိုလည်းလာရှိကြအောင်အဖွဲ့အားလုံးလူတွေကနိုင်ငံရေးစီးနေပွဲတွေတက်နေလို့ကျွန်တော်တို့ကတော့ဝိုင်းကြိုးစားတယ်မြေရှာတယ်အဲ့တော့ခုနကပြောနေတဲ့၃ဖွဲ့မှာလည်းဒီကြိုတင်ပြီးတော့ပေါ့ကျွန်တော်တို့စီကံဆက်တဲ့လူတွေကြိုးပြောပေါ့လေစီကံကြတဲ့လူတွေကြိုးပြောတချို့ကကျွန်တော်တို့ကနိုင်ငံဆောင်ရွက်နိုင်တယ်ဆိုတော့သူတို့လည်းအတယောက်ခုအခွင့်အရေးရှိလာမယ်လို့ပေါ့
ဒီကနေ့တွေ့ဆုံမှုမှာတော့ငင်းချမ်းရေးညီလာခံမှာအလုံးဘလို့ပါဝင်နိုင်မလဲညှိနှိုင်းတဲ့သဘောဆောင်တယ်လို့တိုင်းရင်းသားလက်နက်ကိုင် TPN ဖွဲ့ခေါင်းဆောင်ဘူချုပ်ကိုမော်ကပြောပါတယ
်ဒီညီလာခံကြီးကျင်းပနိုင်ဖို့အတွက်လာပြီးညှိနှိုင်းတာပထမအပိုင်းပေါ့လေနောက်တစ်ပိုင်းကတော့ဒီအခုငင်းချမ်းရေးညီလာခံမှာအလုံးကိုပါဝင်စေချင်တယ်ဘလို့ပါဝင်မလဲဆိုတဲ့အပိုင်းကိုတော့နှစ်ဖွဲ့စလုံးဘက်ကနေညှိအောင်ဆိုတဲ့သဘောထားပါအခုဒီမနေ့ဒီချုပ်ဒီပြည်စည်းအဖွဲ့ဥက္ကဋ္ဌနဲ့ခေါင်းဆောင်များပြောတာကတော့ညှိနှိုင်းပါအဲ့တော့ညှိနှိုင်းပါဆိုတော့ကျွန်တော်ဘက်ကလည်းဘလို့ညှိနှိုင်းလဲဆိုတဲ့အပိုင်းကိုအခုမကြခင်မှာကျွန်တော်တို့နှစ်ဖက်အဆက်အသွယ်လုပ်ပြီးတော့အစီအစဉ်တွေချမှတ်တော့ဖို့ဖြစ်ပါ
တယ်။27ရာစုပင်လုံညီလာခံကျင်းပမှုအနေအထားတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ချိတ်ဆိုင်မှုအခြေအနေလက်ရှိမှာမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော် AA တို့ပါဝင်မှုရှိမရှိဆိုတဲ့မေးခွန်းပေါ်မှာ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းတို့ကနေတိကျတဲ့ဖြေပေးသွားတာမျိုးမရှိဘူးလို့လဲဘူဂျုတ်ကွန်မော်ကဆက်ပြောပါတယ်
NCA ထိုးပြီးမှပဲဒီညီလာခံကိုတက်ရောက်ခွင့်ရှိမှာလားဒီညီလာခံနဲ့ဟိုအရင် NCA နဲ့ဘယ်လိုချိတ်ဆက်မလဲအခုကဟိုငင်းချိုင်းညီလာခံလို့လည်းပြောတယ်ပြီးတော့27ရာစုပင်လုံးလည်းပြောတယ်ဆိုတော့ဒီအပေါ်မှာသူရဲ့သဘောထားကပါလေတချို့အဖွဲ့တွေကို NCA ထိုးပြီးမှတက်ရမယ်လို့ပြောခဲ့တယ်လို့တချို့အဖွဲ့တွေကိုထိုးဆက်မလို့ဘူးလို့ပြောတဲ့အပိုင်းကပါလေနောက်အရင်အစိုးရတစ်ချက်ကညှိနှိုင်းဖို့ခက်ခဲနေတဲ့ဥကန်တအန်းနဲ့ဒီ AA ကိစ္စများကိုဘယ်လိုသဘောထားတယ်လဲဆိုတော့မေးခွန်းတွေဖြစ်ပါတယ်အဲ့တော့ဒီမေးခွန်းတွေအပေါ်မှာအခုဒေါက်တာတိမျိုးကင်းရဲ့အဖွဲ့ကတော့အတိအကျသူတို့အနေနဲ့ဖြည့်ပေးသွားတာမျိုးမဟုတ်ဘဲနဲ့တက်ဆိုင်ရာဟိုခေါင်းဆောင်များကိုဆက်ပြီးတင်ပြသွားပြီးမယ်ဆိုတဲ့အဖြေမျိုးနဲ့ပဲကျွန်တော်တို့ညှိကုံချုပ်ကြတာဖြစ်ပါလေ
ဒီကနေ့တွေ့ဆုံမှုမှာဘူဂျုတ်ကွန်မော်ဦးဆောင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ် DPN ဖွဲ့ဝင်တွေပါဝင်ခဲ့တယ်လို့အစိုးရကိုယ်စားလှယ်ဘက်ကတော့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတေမျိုးဝင်းဦးဆောင်ပြီးတော့အဖွဲ့ဝင်ဖြစ်အငိမ့်စားဘူဂျုတ်ကြီးခင်စောဦးဦးလှမောင်ရွှေနိုင်ငံတော်တိုင်းပြည်ကရုံးတော်ဝန်ခံဦးမိုးစောဦးဦးကျော်လင်းဦးတို့ပါဝင်ခဲ့ပါတယ်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဖွဲ့ဟာလာမယ့်ဇွန်လဒုတိယပတ်မှာမြောက်ပိုင်းဒေသမှာရှိတဲ့ဝမိုင်းလာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။နိုင်ငံတော်အစိုးရကနေပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုမေလကုန်မှာဖွဲ့စည်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရေးနေထိုင်ရမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရာမှာကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ။
အစိုးရတည်းရဲ့ပြည်ထောင်စုငင်းချရေးညီလာခံ27ရာစုအကျိုးပြင်ဆင်ရေးဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တို့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးပွဲအခြေအနေကိုနိုင်ကွန်းအိမ်ပြောပြသွားခဲ့တာပါ VOA American တန်ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်အခုရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုမကြခင်မှာရွေးကောက်ပွဲနဲ့အစ်စ်ပြန်ရွေးတော့မဲ့ဘက်ကိုအလှည့်ပေးပါဦးမယ် ဒီကနေ့အမျိုးသားလွှတ်တော်မှာပြင်ဆင်တဲ့ရက်ွက်ဒါမှမဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကြမ်းကြောင့်မကြခင်မှာရက်ကြေးအုပ်ချုပ်ရေးမှုအသစ်ရွေးကောက်ပွဲတွေဖြစ်လာဖို့ရှိပါတယ်။ဒါအပြင်ဒီဥပဒေကြမ်းမှာအစင်းတိုင်တိုင်တဲ့ကိစ္စနဲ့သက်ဆိုင်တဲ့ပုံမှန်တွေကိုလည်းပယ်ဖြတ်ပေးခဲ့ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်
။ဒီကနေ့ဂျွန်လ3ရက်နေ့မှာမြို့သားလွှတ်တော်မှာရက်ွက်ဒါမှမဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကြမ်းကိုတတိယအကြိမ်ပြင်ဆင်ခဲ့ပြီးလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူခဲ့ပါတယ်။အခုလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းသာအတည်ဖြစ်သွားခဲ့ရင်မကြမီလပိုင်းအတွင်းရက်ကြေးအုပ်ချုပ်ရေးမှုအသစ်ရွေးကောက်ပွဲတွေကျင်းပလာပွဲရှိတယ်လို့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့တုံကအမျိုးသားလွှတ်တော်ကိုယ်စားလှယ်လှယ်ဖြင့်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီရဲ့အတွင်းရေးမှုလည်းဖြစ်တဲ့ဒေါက်တာမျက်ညာနာဆိုက VOE ကိုပြောပါတယ်
။ဒီပြင်ဆင်တဲ့ဥပဒေကိုအတည်ပြုပြီးရင်တော့ရက်ွက်အုပ်စုအုပ်ချုပ်ရေးမှုရဲ့ရွေးကောက်ပွဲကိုကျွန်တော်တို့အစ်တစ်ခံပြန်ပြီးတော့ကျင်းပရမှာဖြစ်ပါတယ်။အခုလေဆိုတော့ရက်ွက်ကြီးရွာအုပ်ချုပ်ရေးစုတွေဆိုတာကအုပ်ချုပ်ရေးဒီဘိုင်းရဲ့အခြေခံကြဆုံးဘိုင်းဖြစ်ပါတယ်နော်အဲ့တော့တည်သူလွတ်တော်ဆိုတာကတော့ဥပဒေရေးဘိုင်းဖြစ်ပါတယ်အဲ့တော့အုပ်ချုပ်ရေးဘိုင်းရောင်စုဆိုရဖွဲ့ပေါ့နိုင်ငံတော်တမန်ကြီးဦးဆောင်တဲ့ဒီရောင်စုဆိုရဖွဲ့နဲ့တစ်ခတ်ခဲဖြစ်နိုင်ဖို့အတွက်ဒါကျွန်တော်တို့ပြင်ဆင်ထားတာဖြစ်ပါတယ်
ရက်ကြီးဥက္ကဋ္ဌတွေကိုအရင်တုန်းကတော့စေရင်စုကိုယ်စားလှယ်တွေကသာညှိနှိုင်းပြီးမီးစက်တဲ့သူတွေကိုဥက္ကဋ္ဌခန့်ခဲ့ပေမဲ့လို့လက်ရှိပြင်ဆင်လိုက်တဲ့ဥပဒေကြမ်းကြောင့်ရက်ွက်အယူကောက်ပွဲတွေမှာပြည်သူရဲ့ဆန္ဒတွေပုံမပါဝင်လာမှာဖြစ်ပါတယ်။လက်ရှိပြင်ဆင်လိုက်တဲ့ဥပဒေကြမ်းဟာတတိယအကြိမ်ပြင်ဆင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့ပထမတစ်ကြိမ်လွှတ်တော်တက်တန်းအတွင်းမှာတော့နှစ်ကြိမ်ပြင်ဆင်ခဲ့တာပါ။ဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းမေလ6ရက်နေ့ကဒီဥပဒေကြမ်းကိုပြင်ဆင်ဖို့အစိုးတင်သွင်းခဲ့ပြီးအဆင့်ဆင့်ဆွေးနွေးခဲ့တာပါ။လက်ရှိဒီဥပဒေကြမ်းမှာအဓိကအဖြစ်ရဲကြီးအုပ်ချုပ်ပုံစနစ်တွေအပါအဝင်အစင်းတိုင်ကြားမဲ့ကိစ္စတွေကိုလွှတ်တော်ရဲ့အဆုံးဖြတ်ချက်ရယူပြီးပြင်ဆင်ခဲ့တယ်လို့ဒေါက်တာမျက်ညာနာဆိုကပြောပါတယ်
။အဲကျွန်တော်တို့ကတော့ဒီနေ့လွှတ်တော်ရဲ့အဆုံးဖြတ်ခံယူခဲ့ရတဲ့၄ဘိုက်ကတော့အစင်းတိုင်ကြားခြင်းနဲ့ဆိုင်တဲ့ပုံမှန်တွေပေါ့နော်။နောက်ဇန်နဝါရီကတော့ပွဲမိတ်တွေအပိုင်းနောက်တစ်ခါအဲရွေးချယ်ပုံစနစ်ပေါ့ရွေးချယ်ပုံစနစ်မှာဆိုလေဒီနေ့တော့ဥပဒေမှာတော့စေရင်စုကိုယ်စားလှယ်တာအဲဒါရွေးချယ်တာပြီးရင်ပြီးသွားပြီအခုကတော့ကျွန်တော်တို့ကစေဘူးယာယီမှုများကိုလည်းရွေးချယ်တယ်နောက်ပြီးတဲ့အခါကျတော့ရက်ွက်သို့မဟုတ်ဂျီရောအုပ်စုအုပ်ချုပ်ရေးမှုကိုအဲ့ဒီရက်ွက်သို့မဟုတ်ဂျီရောအုပ်စုရဲ့မှာရှိတဲ့အိမ်ဆောင်ဇူတိုင်းရဲ့အိမ်ဆောင်တယောက်ပေါ့နော်အိမ်ဆောင်တယောက်ဆန္ဒမဲပေးပြီးတော့ရွေးချယ်တဲ့စနစ်ကိုကျွန်တော်တို့ကြောင်းထားပါတယ်အဲ့လိုပဲဟိုကြောင်းထားတဲ့အချက်တွေတော်တော်များများရှိပါတယ်
မြန်မာပြည်မှာနှစ်ပေါင်း100ကျော်ကျင်းသုံးခဲ့တဲ့အစင်းတိုင်ကြားတဲ့ဥပဒေပုံမှန်တွေနဲ့ပတ်သက်ပြီးမေလအတွင်းမှာအမျိုးသားလွှတ်တော်အတွင်းမှာဆွေးနွေးခဲ့စဉ်မှာတော့လုံခြုံရေးအခြေအနေကြောင့်ဒီဥပဒေပုံမှန်တွေကိုဆက်လက်ကျင်းသုံးဖို့တက်မတော်သားကိုယ်စားလှယ်ကထောက်ပြခဲ့ရပါဒီဥပဒေပုံမှန်တွေနဲ့ပတ်သက်လို့လည်းဒီကနေ့မှာလွှတ်တော်အတွင်းမဲပေးဆုံးဖြတ်ခဲ့တဲ့ကန့်ကွက်သူ60ကျော်ရှိခဲ့ပါတယ်ဒီမိုကရေစီကျင်းသုံးတဲ့နိုင်ငံတွေမှာအစင်းတိုင်နဲ့အလေ့ကျင့်မရှိဘူးလို့ရန်ကုန်လူငယ်ကွန်ရက်ရဲ့စစ်ဆက်ညှိနှိုင်းရေးမှူးမတ်တင်စာရှင်လည်ကြီးကပြောပါတယ်
ဒီမိုကရေစီနိုင်ငံကိုသွားမယ်ဆိုရင်ဒီအဲဇင်းဆိုတဲ့ကိစ္စရပြည်သူလူထုကိုမယုံမကြည်နဲ့အကုန်လုံးမိဘကိုဟိုတောက်ထောက်ကြည့်နေတဲ့ပုံစံမျိုးနဲ့အဲ့အတွေးခေါ်ကနေအဓိကပြောရမယ်ဆိုကာကွယ်ရေးဆိုတဲ့အမြင်အတွေးခေါ်နော်ဒီစစ်တပ်အုပ်ချုပ်ရေးစစ်အုပ်ချုပ်ရေးအတွေးခေါ်ကနေဆင်းသက်လာတဲ့အဲအလေးအထားဖြစ်တဲ့တောင်းတာကိုကျွန်တော်တို့ကန့်ကွက်ပါတယ်ဟ
ုတ်ရက်ွက်ဒါမှမဟုတ်ကြီးရအုပ်စုအုပ်ချုပ်ရေးဥပဒေပုံမှန်73စာမှာရက်ွက်သို့မဟုတ်ကြီးရအုပ်ချုပ်ရေးမှုကတခြားရက်ွက်ဒါမှမဟုတ်ကြီးရအုပ်စုကညအိမ်ညနေလာရောက်တဲခိုးတဲ့ဧည့်သည်တွေကိုအစင်းတိုင်ကြတာလက်ခံမှုအစင်းစစ်ဆေးဖို့နဲ့အစင်းတိုင်ကြတာပြက်ကွက်ခရင်အရေးယူဖို့ပြဋ္ဌာန်းထားတာပါပုံမှန်စခွင်ကတော့တခြားရက်ွက်တမမဟုတ်ကြီးရတွေကိုညအိမ်ညနေသွားရင်အစင်းတိုင်ကြဖို့နဲ့ပုံမှန်စခွင်ပြက်ကွက်တယ်ဆိုရင်တော့ပုံမှန်နှစ်စခွင်အရ7,000ထက်မပိုတဲ့ငွေတန်နဲ့ခုနှစ်ရက်ထက်မပိုတဲ့ထောင်တန်ချမှတ်ဖို့ဖော်ပြထားတာပါဒါပေမဲ့လို့ဒီတစ်ခေါက်ပြင်ဆင်လိုက်တဲ့ဥပဒေကြမ်းမှာမဖြစ်မနေအဲစင်းတိုင်နိုင်ရတဲ့စနစ်ကိုဖျက်သိမ်းထားပါရယ်အမျိုးသားလွှတ်တော်ကအတည်ပြုလိုက်တဲ့ဒီဥပဒေကြမ်းကိုရှေ့အပတ်ထင်မှာတော့ပြည်သူ့လွှတ်တော်ကိုပေးပို့သွားပြီးလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူသွားမှာဖြစ်ပါရယ်ခင်ဗျာ
ကိုထက်အောင်ပြောပြခဲ့တာပါရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့1-239-382-9554ကိုခေါ်ဆိုနိုင်ပြီး fax နံပါတ်ကတော့1-239-382-9552ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24-32-40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန် Nile Sananaigani, Nigin, and I teach him to Bari. Yenigin, so by Chonai Guegani, Kunanai teach his single, Lindo, Sachau, Sakun, and Nasang Army Darima, Tolan Binibari. Yavain Kunaigani, Senai teach his single, Lindo, Nasali, Nasangane, Tonsen Hidugani, Panyu Nasenai Mare. This is Engo, Nya Kunai, season PBJ, Nya Senaima, Janlevi Tolan Binibarekna. BOM Yamavain season in a Tanwen Mita, Kilo has a days ago, Burmese.boanews.com, Tishu Naimarekna.
မင်္ဂလာညချမ်းပါရှင်ဖီအိုအေမြန်မာပိုင်းစီစဉ်ရတဲ့2019ခုနှစ်ဇွန်လ3ရက်တောက်ကြနေညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်း10နာရီထိအစီအစဉ်တွေကိုလိုင်းတော်မီတာ24နဲ့ဆက်9390နဲ့လိုင်းလမီတာ190ရိုဂါနေဖမ်းယူနားဆင်နိုင်ပါတယ်ဒီအချိန်ပိုင်းအတွင်းမှာတော့ ရေရှားပါပြက်လက်နေတဲ့ဒေသတွေမှာအကူအညီပေးနေတဲ့နိုဘယ်ဟတ်ကူညီမှုအသင်းရဲ့အတွင်းရေးမှုနဲ့ဆက်သွယ်မိမြန်ထားတဲ့အမျိုးသမီးကန္တာအမေရိကန်သမ္မတဟောင်းဘုရှ်မြန်မာလူငယ်တွေအတွက်လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်အကြောင်းသုတဆုံးလေးအမေရိကန်တခွင်နဲ့အတူမြန်မာနိုင်ငံအတွက်ကမ္ဘာပံပွဲကဆောင်ရွက်ပေးမဲ့နေစွမ်းအင်သုံးလျှက်စစ်စနစ်အကြောင်းတွေကိုတော့သိပ္ပံနဲ့ Kuni Sanya Pinangere, Nuber had Shintan Ye Kuni Mutingo, Nanganoi Taipingan Poko, Don San Sujiga, Majagan Gabe, Chichu Lai Bare, Athena Brahita Longanun, Patalu, Athena Twin Ye Mu, Meshwe Jago, Ma Engine Nanga Sato Mimambi, Titrin Paya, Mutamikanda Martin Japi Tavarishin.
Because it only serves to make me more determined to achieve my final goal. Aku meshwe jaro phwe ko Don San Suu Kyi ga chi chu gompyu thai de apwe a ni ne gompyu lai de atwe a ro meshwe jaro khu saung ywe ni da le de adika ai taw tong ye sha pa de niya de da ri ma twa ku ni de atwe chong pyo pya ba shin
chuma lo de la ta phat kan ga ai de ma taw tong ye wo chuma lo ga ဒီကနေ့နေ့ကစပြီးတော့မှနေ့စဉ်သွားလိုက်ရတာရှင်နေရာကြီးဒီလိုကန်တုကန်ဆယ်ပေါ့နော်သူရရှိတဲ့ကဟောင်းလေးတွေဒီပေါ့စာနဲ့မဟုတ်ပါဘူးကျမတို့ရေးတန့်ဘူးလေးတွေကိုဒီနေရာကြီးဒီငိုးမချခင်ကြီးကျမတို့နေ့စဉ်သွားလိုက်ရတယ်ဒီလေးတဲ့အပြင်ကိုကျမတို့ကသူရရေးကဟောင်းလေးကိုပြန်ပြီးတော့ဆယ်ပြီးတယ်ကျမတို့လူအတဲ့နေရာကိုကျမတို့ကန်လေးတွေပြန်တူပေးတယ်ကျမတို့အားလုံးနဲ့ဆယ်နဲ့မှခ င်မှုလေကားလေးတွေအစကျွန်တော်တို့အဆက်ဆက်အရရအစဉ်ပြအောင်ကျွန်တော်တို့ကံလေးတွေလုပ်ပြီးခဲ့ပါတယ်ဒီတစ်နှစ်ကျတော့ကျွန်တော်တို့အဲ့ဒီလိုကံတူဒီတောက်လျှောက်ဒီတပ်မှုနဲ့တောက်လူရယ်ဆိုဘယ်လိုမှအဆင်မပြေဘူးဆိုတော့ကျွန်တော်တို့အလူရှင်တွေကဒီပေါ့စာကားလေးလူရယ်ပါဒီပေါ့စာကားတစ်စီးကိုယူပြီးကျွန်တော်တို့ကတောက်လျှောက်အဲ့ဒီရဲ့ကြီးရတလျှောက်လိုအပ်နေတဲ့ရွာတွေကိုကျွန်တော်တို့လဲပြီးတော့မှလေ့ကျင့်လူပေးခဲ့ပါလိမ့်ရှင်အဲ့ဒီလိုလူပေးနေတဲ့အချိန်မှာတော့တလူရှင်တို့ရလည်းဒီပေါ့စာနောက်ထပ်ဇီးလူတဲ့အတွက်ကျွန်တော်တို့လုပ်ငန်းအမှုချက်တင်လိုက်ပြီးတော့မှနေစဉ်စစ်သားတို့အန်ဂျီတို့အဲ့ဒီဒလာပဲချမ်းမှရှိတဲ့ရေလိုအပ်တဲ့နေရာတွေကိုကျွန်တော်တို့နေစဉ်ဘယ်နှကိုနာရနေပြီဒီခါလေးညနေ9:00နာရီ10:00နာရီကျွန်တော်တို့အင်းကပြန်ပြေးနေပါတယ်ကျွန်တော်တို့တည့်ရက်လောက်မရောက်တဲ့ရွာဆိုရင်တို့ကကြီးရမယ်မစိုးမအမှုအစင်မကြည့်ဘူးကြီးရမယ်ကျွန်တော်တို့ညော်ပါတယ်အဲ့ဒါကျွန်တော်တို့ကနေစဉ်နေရာဒီနောက်လျှောက်ကိုကျွန်တော်တို့လူပေးပါတယ်အခုချိန်မှလည်းအဲဒီလူတွေကျွန်တော်တို့ရေကန်လေးတွေလည်းထပ်မံပြီးတော့ဆက်ပြီးတော့မှကျွန်တော်တို့အခွဲတွေကတူးပေါ်ပေးနေပါတယ်။အဲဒီအပြင်ကိုကျွန်တော်တို့အခွဲကဒီတစ်ခေါက်ကမကွေးတိုင်းတက်မှာဒီရှားပါးပင်များကိုကျွန်တော်တို့တစ်ခေါက်သွားပြီးပါပြီ။အခုလည်းကျွန်တော်တို့ဒီရဲ့နောက်တစ်ချိန်ကိုထပ်သွားနေပါပြီရှင့
်။အဲ့လိုလှူတဲ့နေရာမှာစနစ်တကျဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲရှင
့်။ဩကျွန်တော်တို့ကလေအဲ့ဒီရဲ့တောက်ရည်တွေကိုကျွန်တော်တို့ကဘယ်လိုလုပ်လဲဆိုတော့တချို့လူရှင်ကြတော့ဘယ်နှစ်ယောက်ကဟိုဒီနေ့ရေကားပနစည်းလူတည်းဆိုရင်ကျမတို့အဲ့ဒီရေကားမလူချင်းကျမတို့ဓမ္မပါရပုံကြီးတောင်းမှာသွားပြီးဆရာတော်နဲ့ရေစက်ချတယ်ရေစက်ချပြီးလို့ရှိရင်အလူရှင်မီလူချင်းနဲ့ဆိုရင်ကျမတို့အဲ့လူချင်းနဲ့အလူကိုကျမတို့ကကျမတို့ကားနဲ့သူတို့ခေါ်သွားတယ်တောက်ရည်တန်းလူတဲ့ရွာဒီမှာခေါ်သွားပြီးတော့သူတို့အလူရှင်မီကိုကိုယ်တိုင်ကိုကြားလူစီတယ်အလူရှင်ဒီလူရှင်မီပြီးပြီဆိုတော့တဲ့အလူရှင်မီအတွက်ကိုလည်းကျမတို့ကတစ်ခါသူတို့တစ်ခါပြန်ခေါ်သွားပြီးတော့မှသူတို့လည်း အဲ့ဒီလိုကျမတို့လူတဲ့နောက်ကိုလိုက်ပြီးအလူရှင်တွေကိုကိုယ်တိုင်ကိုကြစီကံလေးနဲ့စနစ်တကျလေးကိုကျမတို့ကစီစဉ်ဆောင်ရွက်ပေးပါတယ်ရှင်
အဲ့တော့မြန်မာနိုင်ငံမှာပေါ့နော်တောက်သုံးရေရှားပါပြက်လက်တဲ့အခြေအနေကဘယ်လောက်ထိဆိုးနေလဲဆိုတာလည်းပြောပြပါအောင်ရှင
်ဒီဘက်ကတော့ရေချိုမထွက်တော့မှရေကျမတို့အလူရှင်နေလာလူမှသူတို့မှလည်းရေတုံးလာတာပါရှင်ကျမတို့တိရတဲ့လောက်တော့တို့ဒီဘက်ကကတော့ရေချိုမထွက်တဲ့အတွက်သူတို့ကမစ်စင်ပြီးတောက်ရေပြက်ကနော်သူတို့ကြုံနေရပါတယ်ရှင်ကျမတို့ကသူတို့ရေကန်တွေကိုကျမတို့ဆယ်ပေးပြီးတော့မှမိုးရင်းဆိုရင်သူတို့ကအဲ့ဒီကန်ကမိုးရေတွေကိုလောင်ထားပြီးကျမအဲ့ဒီရေတွေကိုသူတို့အသုံးပြုပါတယ်ရှင်
ဟုတ်ကဲ့အခုဒေါအောင်ဆန်းစုကြည်ကသူဘာကြောင့်အမားတို့ဖွဲ့ကိုထုတ်ပေါ်ချီးကျူးတယ်လို့မြင်ပါလဲရှင
်ဟိုဒေါအောင်ဆန်းစုကျမတို့ဖွဲ့ကိုအဲ့လိုချီးကျူးလာမယ်လို့ကျမတို့တယောက်မှလည်းတွေးလည်းမတွေးချင်တာမိဘူးညော်လည်းမညော်လင့်ခဲ့ပါဘူးကျမတို့ဖွဲ့ဒီဟာဒီရှင်နေကြီးကိုညီမအတင်ကဒီရေတန်းကိုပြီးခဲ့တဲ့နှစ်ကရင်စတင်မိလူနေတာဟာတကယ်လို့အပ်တဲ့လူတွေကိုကျမတို့ကတကယ်ကိုစေတနာနဲ့ရပါစေဆိုတဲ့စိတ်နဲ့ကျမတို့ကလူပါလူခဲ့တာပါလူတွေဆိုတာလည်းကျမတို့ကိုပတ်ဆံနေမဟုတ်ပါဘူး။ကိုနေသားသမီးအလူရှင်တွေရဲ့ပတ်ဆံနေကျမတို့ကစေတနာတတ်တတ်နဲ့တကယ်ကိုလိုအပ်တဲ့လူတွေကျမတို့ကိုကြိုးမဖက်ဘူးမှစိတ်ထိုင်ခြင်းမရှိပဲနဲ့ကျမတို့ကပြည်သူတွေကကျမတို့ကိုရည်လွယ်လိုအပ်လို့လူဖြစ်တာလည်းကျမတို့နိစ္စရာတယောက်ကအမရဲ့ကျမတို့ဒနာဘက်ကိုရည်လွယ်လိုပေးတာလားလို့ပြောတာနဲ့ကျမစားပြီးဥက္ကဋ္ဌကြီးကျမတို့ဒနာဘက်ကိုရည်လွယ်ချင်ပါတယ်လို့ပြောပြီးကျမတို့အဲ့ဒါနဲ့စလူဖြစ်တာပါ။ဘူးမှကျမတို့စိတ်ထိုင်ခြင်းမရှိပဲနဲ့ကျမတို့ကစေတနာတတ်တတ်နဲ့လူနေတာကိုဒီနေ့တနေ့လုံးလူတဲ့ကျင်ကိုကျမတို့ရေကန်နေတာတူဝေးပေါ်ပေးနေတာကိုဒေါအောင်ဆန်းစုကြည်အနေနဲ့ကျမတို့လောက်တာတိုင်တာကိုသူကသိရှိပြီးတော့မှသူထုတ်ဖော်ချီးကျူးရလို့ကျမတို့ထင်မိပါတယ်ရှင
်ဟုတ်ကဲ့အမတို့အဖွဲ့အကြောင်းလည်းပြောပါအောင်ရှင်တန်ရေးကူညီမှုအတင်းကဘယ်တော့ကစထောင်ပြီးဘာတွေလုပ်ပေးနေလဲဆိုတာပြောပြပါအောင်ရှင
်ကျမတို့ရှင်တန်ရေးကူညီမှုအတင်းကတရက်တလ2015ရဲ့နေ့မှာကျမတို့စတင်တည်ထောင်ခဲ့ပါတယ်ရှင်ဒီကပထမဆုံးစတာက3/6/2014ကကျမမွေးနေ့မှာကျမရန်ကုန်ကျေးဇူးတော်မှာစံပြစလူခဲ့ပါတယ်ရှင်။နောက်လူရဲ့အချိန်မှာကျမတို့အတင်းကိုဖြစ်ပေါ်လာသေးတဲ့အကြောင်းအရာကကျမနဲ့အတူတူကေစီတင်တဲ့နာမည်ရှိတဲ့ကေစီတင်တဲ့တက်ထားတဲ့စိတ်တုခတင်ပေးရနေပြီးတော့ကျမအကူအညီတောင်းလာပါတယ်ရှင်။တင်ပေးဘက်ကနေပြီးကျမကိုလူနာပို့ပေးမယ်ကျမတို့ဒီဒလားစိတ်ကန်နေပြီးလူနာကိုတက်ဆိုင်ရာစီရင်စီကံပို့ပေးဖို့ကျမကိုကူညီနိုင်မလားဆိုပြီးသူတို့ကစပြီးကန့်လန့်လာပါတယ်ရှင်။ကျန်းလာတဲ့နေရာမှာကျမနဲ့အတူတူစံပြုတ်အလူစလုပ်ပြီးတော့အတူတူပလိုက်တာဖိတက်ရှိတယ်။တော့မှ9ရောက်10ရောက်ကိုကျမတိုင်နေပါတယ်ကျမတို့ဒီအကူအညီတောင်းနေလုပ်ပေးနိုင်သလားဆိုပြီးကျမတိုင်နေလိုက်တဲ့အချိန်မှာသူတို့ကကျမကိုမက်ရှိချာလိတ်ချင်သလားတဲ့လိတ်ချင်ရင်တော့လုပ်ပေါ်တဲ့ကျမအလူပြောပါတယ်ရှင်။အဲ့မှာကျမကလုပ်တော့လိတ်ချင်တယ်လို့ကျမကငယ်ငယ်ကအစင်းကြီးကစီးပြန်နဲ့တက်ထားတယ်ဆိုကျမအရန်လိတ်ချင်ပါတယ်။အဲ့နဲ့ကျမလိတ်ချင်ပါတယ်ပြောပြီးတော့ဒီရဲ့စိတ်ဒုက္ခကိုကျမဟုတ်ပြီပါမယ်လို့ကျမအကြောင်းပြန်လိုက်ပါတယ်။ဒါဟာဒီရှင်နိုင်ကူညီမှုအပြင်ဖြစ်ပေါ်လာခြင်းရဲ့အစပေါ့နော်။ဒါပေမဲ့အဲ့လိုအကြောင်းပြန်ပြီးတဲ့ကြားထဲမှာကျမကအဖေကရင်းမစေးဘူးမှာစေးုံတက်ရပါလိမ့်ရှင်။စေးုံတက်တဲ့အချိန်မှာအဖေရဲ့နောက်ဆုံးအချိန်မှာကျမအဖေစီတစ်ချိန်နဲ့ရောက်ပါလိမ့်။အခုဒီလူလာတဲ့ဖို့ရှင်နိုင်ကူညီမှုအပြင်ကြီးရဲ့လို့ဖြစ်လာစေဖို့ကျမလုံးဝနေပါတယ်။ကျမအဖေကိုတစ်ချိန်နဲ့တွားကြည့်နိုင်တယ်။ကျန်တဲ့အချိန်မှာကျမမိဘမောင်နှမတွေအကုန်လုံးတွေကြီးဆိုင်ပြီးပါဆိုပြီးကျမကျောင်းကိုမပြန်ဖြစ်ပါဘူးရှင်အဲ့လိုဖြစ်တော့ကျမအဖေကအဲ့ဒါနဲ့ကျမဒီလိုဒီရှင်တန်ရေးဖြစ်လာဖို့ကျမလှုပ်ရှားနေတဲ့အချိန်မှာအဖေဆုံးသွားပါဖေဆုံးတော့ကျမအဖေလူနာတဲဘူးကိစ္စကိုကျမခမရက်ဆိုင်ပြီးတော့မှကျမအဖေသာဗနာကိုကျမပွားခဲ့ပါတယ်စိတ်မြချပြီးတော့မှကျမနောက်ရက်တိမနေတော့ကျမဒီရှင်တန်ရေးကိုဒီမို့တင်ဖြစ်ပေါ်လာစေဖို့ဒီလူနာတွေကိုတဲဖို့ကျမဆွေးနွေးတိုင်ပင်ထားတဲ့အတိုင်းကျမအမြင်ပြန်လာပြီးတော့ဒီလုပ်ငန်းကိုကျမအကောင့်ထဲပို့ခဲ့ပါတယ်ကျမဖေက18ရက်အိုလာ2014မှာဆုံးသွားပါတယ်ကျမကအရေးပေါ်ဒီရှင်နေကြီးကူညီမှုအတင်းဖြစ်လာဖို့ကိုကျမလူနာစတင်ပြီးတော့တည်ခဲ့တာ17/17/2014မှာတည်ခဲ့ပါတယ်တည်ပြီးတော့မှဒီလိုပဲဒလပကားနေပို့လာတဲ့လူနာတွေကျမတို့သက်ဆိုင်ရာစီရင်စီခံကိုဒီကစားနေပြီးတော့ဟိုဘက်ကပို့တဲ့လူနာတွေတည်ပို့ပေးပါတယ်အဲ့လိုပို့ပြီးရင်းနဲ့ကျမတို့ရှင်နေကြီးကူညီမှုအတင်းဆိုပြီးတည်ရတလ2015မှာကျမတို့တည်ထောင်ခဲ့ပါတယ်2015မှာတည်ထောင်ပြီးတော့မှကျမတို့နေ့စဉ်ရန်ကုန်စေယုံကြီးမှာအဟာရဒါနစက်ပါဆံပြုတ်ရဲ့ကွေကာအုပ်ရဲ့ကျုပ်မုတ်ရေတက်ကျမစေယုံကြီးမှာအရင်ဆုံးစတင်ပြီးတော့ကျမတို့လူတန်းခဲ့ပါတယ်အဲအနီစပြီးတော့မှကျမစီမှာလာပြီးကျမတို့တူတူလှုပ်တဲ့ volunteer တွေကအခုရန်ကုန်မြို့မှာရှိတဲ့သက်ဆိုင်ရာစေယုံကြီးအတီးတီးမှာသူတို့တွေကခွဲဝေပြီးတော့မှလူပိုင်ရပိုင်ရဆိုင်ရဆိုင်ရလေးတောင်းယူပြီးတော့အခုကျမတို့ရန်ကုန်တမြို့လုံးမှာရှိတဲ့စေယုံဒီအားလုံးကြီးမှာအဲဆံပြုတ်အလူကိုပြည်ထောင်ပေးနေပါတယ်။ကျမတို့တောက်ရီတန်းကိုတော့နေ့စဉ်ရန်ကုန်စေယုံကြီး ရိုးစေးရုံမြောက်ကလာစေးရုံဗဟိုမျိုးသမီးစေးရုံမှာကျမတို့နေ့စဉ်တောက်ရတဲ့နေကိုကျမတို့လူတန်းပေးနေပါတယ်ရှင်။အဲ့ဒီအပြင်ကိုကျမတို့ကသက်ဆိုင်ရာလူငါတွေကိုသက်ဆိုင်ရာစေးရုံစီကလူအလုပ်ရှိရင်အထက်မြင့်ကနေချပြီးတော့ကျမတို့ကလူငါတွေတောင်းလူတဲ့နေရာတွေကိုကျမတို့ကနေ့စဉ်နနေ့၈နိုင်ခွဲနေ့ညနေ၅နိုင်ထိကျမတို့ပို့ဆောင်ပေးပါတယ်။အဒီကကျမတို့သတ်မှတ်ထားတဲ့စီကံအရလူငါရှင်အိမ်ကဒီတော့ကျမတို့မှာတောက်ခွင့်မရှိအောင်ကျမတို့စီကံချက်လေးထုတ်ထားပါတယ်ရှင်။အဒီကစင်ရတဲ့လူပြည့်ချမ်းသာတဲ့လူပြည့်ကျမတို့လူမျိုးပါတာစင်ရချမ်းသာအကုန်လုံးရန်သူမိတ်ဆွေဘာမှမခွဲစားပဲကျမတို့ကပူဆောင်ပေးနေပါတယ်ရှင
်မိုင်းတနိုင်စီစဉ်တင်ဆက်ပေးထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုသုတဆုံးလေအမေရိကန်တခွင်ကိုဆက်ပါဦးမယ်ကိုရဘသုတဆောင်လေအမေရိကန်တခွေမှာအမေရိကန်သမ္မတဟောင်း George W. Bush နဲ့ Bush Institute ကမြန်မာလူငယ်တွေအတွက်အစီအစဉ်ဖြစ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်။ဖိုရမ်ကိုတက်ရောက်ခဲ့တဲ့ကြရပြည်နယ်ခြေဆိုင်ကရင်ပြည်လူမျိုးပေါင်းစုံပြည်သူလွတ်လပ်ရေးတပ်ဦးအဖွဲ့ဝင် Matt Evelyn ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါလိမ့်ရှင်။
ဆိုတော့မန်အေဗလင်တို့ကဒီမကြသေးခင်တုန်းကပေါ့နော်ဒီ George W. Bush ရဲ့ Bush Institute အစီအစဉ်နဲ့ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ forum ပေါ့လေဒီတင်နန်းကိုတက်ရောက်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့အဲ့ဒီတင်နန်းမှာအဓိကဘာအကြောင်းအရာတွေကိုလေ့လာခဲ့ရလဲဆိုတာကိုအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင် forum မှာတော့အဓိက၃ချက်အနေနဲ့ကျွန်တော်တို့လေ့လာခဲ့ရတယ်တစ်ကတော့ကျွန်တော်တို့ဒီမိုကရေစီရဲ့ထုံးစံဆင်လာနေပေါ့နော်အဲဒီဒီမိုကရေစီရဲ့ထုံးစံဆင်လာနေအဲအဲ့ဒါကိုတစ်ချက်အနေနဲ့လေ့လာခဲ့ရတယ်နှစ်ကတော့ကျွန်တော်တို့ကတော့ဒီ leadership ပေါ့နော်ခေါင်းဆောင်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့လေ့လာခဲ့ရတယ်နံပါတ်၃ချက်ကတော့ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေပြီးတော့မှဒီမိုကရေစီ society ပေါ့နော်လူအတိုင်းဝိုင်းတွေမှာဘာလို့မှလေ့လာခွင့်ရတယ်ဆိုတဲ့အဓိက၃ချက်ကိုကျွန်တော်တို့လေ့လာခဲ့ရပါတယ်
တင်နန်းကိုပေါ့နော်တက်ရောက်ဖို့အတွက်ကဘယ်လိုမျိုးဟိုရွေးချယ်ခံခဲ့ရလဲခင်ဗ
ျကျွန်မတယောက်အနေနဲ့ကတော့ education initiative ဆိုတဲ့ဖွဲ့အစည်းဖြစ်တဲ့နိုင်ငံမှာကိုဒီမိုကရေစီလို့ရှိနေတဲ့ဖွဲ့စည်းရနေပြီးတော့ကျွန်မတို့ကိုစောင့်ကြားပွန်တာကျွန်မပြည်နယ်အတွက်အကျိုးရှိမဲ့ program တစ်ခုဖြစ်တယ်ဆိုပြီးတော့ကျွန်မတို့စောင့်ကြားနေကျွန်တော်တို့အကြံပြုတယ်ပအဝင်ဖို့ကိုတိုက်တွန်းတယ်ဒီမှာကျွန်တော်တို့ဓာတ်တွေကိုလည်းခွင့်ရတယ်အဲ့ဒါနဲ့ကျွန်တော်တို့ shock kit ဖြစ်ခဲ့ကြတော့ဘောနော်ဒါနဲ့ပဲကျွန်မကလည်းပြည်ပြည်နယ်ကိုစားပြုအနေနဲ့ပါလာတာဖြစ်ပါတယ
်ဒီအခုလိုတင်နန်းကိုတက်ရောက်တဲ့အတွက်ဒီကိုနေထိုင်ရာပြည်နယ်အတွက်အကျိုးရှိစေမယ်ဆိုတော့ဘယ်လိုမျိုးအကျိုးသက်ရောက်မှုတွေရှိနိုင်တာလဲခင်ဗျအ
မ်ကျွန်တော်တို့လေ့လာရတာကတော့လေဒီနိုင်ငံရဲ့အခင်းကျင်းဒီမိုကရေစီအပြောင်းလဲမှာကိုပေါ့နော်ကျွန်တော်တို့ပြင်ပင်တဲ့ဟာတွေတခြားနိုင်ငံတွေဖြစ်ပျက်နေတယ်ဖြစ်ပျက်တဲ့ကိုကျွန်တော်လေ့လာခဲ့ရတယ်ဒါတွေကကျွန်တော်တို့ပြည်နယ်မှာကိုဓာတ်ရိုက်ကိုပေါ့နော်ဖြစ်ပျက်နေတဲ့အရာတွေကိုနိုင်ရှင်ပြီးတော့မှကျွန်တော်တို့ဆောင်ရွက်ဆောင်ရွက်လေးတွေကိုလေလာခဲ့ရတယ်เนาะဒါပေမဲ့ဒါအပြတ်ကျမတယောက်ပြန်လို့ယုံနေလဲပြောင်းလဲနိုင်လဲကိစ္စမဟုတ်ပေမဲ့ကျမသိလာတယ်အသိပညာတွေကိုဝေမျှချင်အပြင်ကျမတို့ကသစုံတရားဒီမိုကရေစီပြောင်းလဲမှာကိုပါဝင်နိုင်တယ်လို့ထင်တယ်။နောက်တစ်ချက်ကတော့ကျမတို့ရဲ့ကျမတယောက်ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ကျမလုပ်နေတဲ့ organization တွေမှာကျမလုပ်နေတဲ့ mission policy တွေမှာကျမဘလောက်ထိပေါ့နော်ကျမရဲ့ policy ပြင်ပြီးတော့ကူညီနိုင်မလဲကျမတို့ခေါင်းဆောင်မှုတွေကိုဒီမှာသင်ရတဲ့ဟာပတ်သက်ပြီးတော့ကျမဘယ်လိုမျိုးဒီလာမယ်အနာဂတ်မှာကိုပေါ့နော်သင်ရတဲ့သင်ခန်းစာအတိုင်းကိုဘယ်လိုပြင်ဆင်သွားမလဲဆိုတဲ့အရာတွေကကျမရဲ့ဦးချင်းစီမှုနဲ့ကိုအကျိုးတရားမှုရှိမယ်ကျမရဲ့ policy တရားမှုရှိမယ်လို့ထင်တယ်ပြီးတော့မှကျမတို့ဒီ forum အတွင်းမှာကိုပဲကျမတို့ကဒီ program ဦးချင်းစီရဲ့ခေါင်းဆောင်မှုတွေနဲ့ပတ်သက်ပြီးတော့ကိုပေါ့နော်ရှေ့မှာလောက်ရမယ်အလုပ်နဲ့မျိုးကိုချမှတ်ရတာဖြစ်တယ်အဲ့ချမှတ်ရညမှာကျမနေနေတော့ကျမရဲ့အမျိုးသမီးအားစုတွေကြားပြီးနေမှရှိတယ်မြန်မာအားစုတွေအတွက်ကိုတစုံတရာသူတို့ကိုလုပ်ငန်းတွေကိုအကောင့်ချင်ဖော်နိုင်ဖို့အတွက်လုပ်ငန်းတွေကိုဖန်တီးပေးနိုင်ဖို့တက်စီနိုင်ငံကြီးချမှတ်တယ်ဆိုတော့ဒါကရေရှည်လုပ်ငန်းဖြစ်တဲ့အတွက်ရေရှည်မှာကျမရဲ့ခေါင်းဆောင်မှုကလည်းအမျိုးသမီးတွေရဲ့အလုပ်ကရရှိရေးကိုလည်းဖန်တီးပေးပေးမယ်လို့ကျမမြင်လဲပါတယ
်မတ်အေဗလင်ပြောသွားတဲ့အထက်ထဲမှာဒီတခြားဒီမိုကရေစီကိုပြောင်းလဲနေတဲ့နိုင်ငံတွေကအတွေ့အကြုံတွေကိုတင်ကြားခဲ့ရတယ်သူတို့ရှိမှအခုလိုကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုတင်ယူပြီးတော့ဒါကိုယ့်ရဲ့နေမြေမှာကိုယ့်ရဲ့ဒေသမှာပြန်ပြီးတော့ဘယ်လိုအကြောင်းအရာမျိုးကိုတကယ်တမ်းဒီလက်တွေ့မှာအသုံးချနိုင်မယ်လို့ထင်ပါလဲ
ကျမတို့လေ့လာရတဲ့အထက်မှာတွေကတော့ ดูรู้เลยเพราะสิ่งพวกนี้ดูรู้เลยอุจจมุดูรู้เลยอุบลีดูเลยเนี่ยวันนั้นอะไรอย่างเงี้ยแล้วยังยังนี่ช่วยจับพี่นี่เลยนั่งเงี้ยตอนแรกที่มาคุณจมูกยังมันนั่งเงี้ยนั่งเสียงจมูกเนี่ยเราเช็ดตัวอะไรเช็ดแบบว่าเนาะแต่จมูกตอนคุยกันอีกครั้งมาจมูกดีดูช่วยเลยเนี่ยยัดเป็นยัดเข้าไปอย่างเดียวก็มีอะไรเงี้ยยัดเข้าไปเลยจมูกเป็นยัดพูดเลยอะไรก็เลยจมูกยังติดกรมา
ဒီလွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရန်ဒီတန်နမ်မာရောဒီဟိုမြန်မာပြည်ကဒီမြန်မာလူငယ်တွေဘယ်လောက်လာပြီးတော့တက်ကြလဲ။တနည်းပရိုဂရမ်ဖြစ်ပါတယ်။ဆိုတော့ကျွန်တော်နှစ်နှစ်နဲ့တန်းမှာကိုအရောက်20ဒီမြန်မာပြည်ကရှိနေတဲ့ဒီရန်ဒီတဲ့လို့ပြောကြတဲ့လူငယ်ကောင်းဆောင်လေးတွေသူကနေပြီးမှာနှစ်ဆယ်ရွေးချယ်တာဖြစ်တော့เนาะ။ကျွန်တော်တို့ဒီလိုက်မယ်ဆိုလို့ရှိရင
ကိုနိုင်ဝဲလောက်တက်ဆုံခွင့်ရတဲ့အချိန်မှာကျမတို့ကျောင်းသားတွေနဲ့ကလည်းသူ့ကိုတိုက်တွန်းစရာရှိတဲ့ဟာတွေကိုပုံပုံလေးနဲ့တိုက်တွန်းခွင့်ရခဲ့တယ်သူရဲ့တုတ်ပြန်မှုတွေကတော့ကျမတို့ဒီမှာပြအပြောင်းလဲတွေကိုဆက်ပြီးမှပံ့ပိုးသွားမယ်ဆိုတဲ့ကြောင်းလေးနိုင်ငံရေးကြောင်းလေးတွေမှာဒီပြန်လာတဲ့လူငယ်တွေကလည်းဇမ်ရှော့ပဲနဲ့ပေါ့နော် ချစ်တဲ့တော်ဖို့သူကလည်းတနင်္ဂနွေဝိုင်းဝန်းကူညီမယ်သူရဲ့နိုင်ငံခြားရေးပေါ်လစီတွေကိုတော့သူ့အနေနဲ့ကတော့ဆက်ဖက်လို့မရပါပဲသူရဲ့ပုံကိုယ်ရေးအရာမြန်မာပြည်ရဲ့အပြောင်းလဲတွေကိုတတ်နိုင်တယ်လို့သူစူးစမ်းပြမပုံပေါ်သွားမယ်ဆိုတဲ့အားတွေကိုတော့လည်းတော်တော်လေးအားရပါတယ်
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေအမေရိကန်တခွင်ကိုနားဆင်ခဲ့ကြရပြီးတော့နောက်အခုနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံကြီးလက်ဒေသတွေမှာနေအောင်ကြီးကရတဲ့ဆိုလာလျှပ်စင်ပြီးတုံးနိုင်ဖို့အတွက်ကမ္ဘာပိုင်ရဲ့အကူအညီနဲ့လုပ်ဖို့စီစဉ်နေတဲ့ထက်ကအိမ်သုံးစနစ်ကိုတုံးတာဟာရေရှည်အတွက်အကျိုးရှိမှရှိ ထင်းသိမ်း engineer
ဦးသိမ်းမော်ကပြောပြပေးမှာပါ။ဘာပါအိမ်သုံးစနစ်တွေပဲပေါ့နော်။လုံနေတာကျွန်တော်ပုဂ္ဂလိကအမြင်နဲ့ဆိုရင်တော့ရေကြီးကမလုံသိမ်းဘူးပေါ့။ကျွန်တော်ကတော့အိမ်သုံးစနစ်တွေကိုသူ့ရဝယ်ရွာတွေကိုတက်ပြီးတယ်။အဲ့တော့အိမ်သုံးစနစ်တစ်လုံးသိမ်းသုံးသိမ်းတက်လိုက်ရင်သူ့ရအိမ်တိုင်ကိုမီးလင်းပြီလို့ပြောပြလို့ရတယ်။သူ့ရသူ့ရ
ကမ္ဘာနဲ့စနစ်ကျဖြစ်အောင်ဆိုပြီးမှစတန်ဒတ်တွေကိုစနစ်ကျဖြစ်အောင်တော့လုပ်နေတယ်ပေါ့နော်ပုဆန်တွေလည်းအများကြီးသုံးဖို့လုပ်နေတယ်ပေါ့နော်တင်ရင်းတင်ရင်းသုံးတဲ့စနစ်ကလေးတွေကဘာလဲတူလဲဆိုတော့ဟိုကျွန်တော်ငယ်ငယ်တော့လူကြီးသူမတွေကပြောတယ်ဒီကောက်ကိုချစ်စုပ်တစ်စင်းလောက်ဝယ်ပေးလိုက်ပါဆိုလို့ပေါ့နော်သူကချစ်ကားလေးတစ်စင်းရရင်သွားကျင်ရလွတ်လပ်လာသွားလို့ရတယ်အဲ့တပြည့်ပြည့်နဲ့ဒီကားပျက်စီးလာတဲ့ခါမှကျတော့ကိုယ်ပြန်ပြီးဒီရှည်ကြတော့ဒုက္ခပြေးလာတယ်ပြောင်းတင်းင်းသုံးတဲ့ဆိုလာဟုံးစစ်စံဆိုတာလေဇာမဲချက်ချင်းလက်ငင်းတော့အချူရှိရင်ပဲရရှိမှာသုံးတဲ့လူတွေမှာတော့ဒီကျိုးမဖြစ်နိုင်တဲ့ပြင်ချိုးကျိုးကပို့ပြီးတော့ရမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
။ဘာကြောင့်လဲရှင်းပြပေးပါဆရာ
။ဘာကြောင့်လဲဆိုတော့ဥပမာရန်ကုန်မှာနေတဲ့လူမန္တလေးမှာနေတဲ့မြို့ကြီးတွေမှာနေတဲ့လူကကလုတ်နှိမ့်လို့ရှိရင်သူကြီးရတယ်။ဘယ်ကလုတ်ကိုနှိမ့်ရမယ်ဆိုတာပဲပြီးဖို့လို့လဲပေါ့နော်။ရွာလူတွေကျတော့ဟိုအိမ်မှာဒါလေးတက်ပြလိုက်တယ်ကလုံးနှိမ့်ုံလည်းမရတော့သူကဒီစနေကြီးကြောင့်သူပြရမှာသူကသူကိုယ်တိုင်ထိန်းသိမ်းရမယ်အတကူရှိရင်ပင်နေရပြည့်လို့ဆိုတော့သူကလိုက်ရှာရမယ်သူကရှင်ရောဒေလာမှုတွေရောတိုက်ထုတ်ရတော့မယ်ပေါ့နော်နောက်တကဒီစနေဒီမှာအိကဘက်ထရီတုံးတယ်ဘက်ထရီကဖြည့်ကြည့်တယ်ဘက်ထရီကဂျာကီမကောင်းဘူးပေါ့နော်အဲ့ဒါကိုပြလို့ရှိရင်ဘက်ထရီကတချင်ကျရင်သူပြန်လဲရမယ်ပေါ့နော်သူလာပြဆိုရင်လည်းသူကတက်ပြီးဖုန်းလေးပိုင်းတုတ်ပေးနေအောင်ပဲကျွန်တော်တို့မျိုးကြီးမှနေတဲ့လူကကလုတ်ပဲနှိမ့်တယ်ဘာမှလုပ်ရမလို့အဲ့ခွေရေးမျိုးပဲတော့လူတွေလည်းရအောင်လုပ်ပေးတယ်ပေါ့နော်မပတ်တိကတော့အဲ့ချက်ပေါ့နော်မပတ်တိကတော့ဆိုလာမှာနှစ်ခုရှိရမှာတစ်ခုကလိုင်းပြီးနဲ့ပြီးတဲ့နေရာလူကြီးတွေမှာသုံးတဲ့စနစ်ရှိတယ်နောက်တစ်ခုကတော့လူမျက်စိလိုင်းကြီးနဲ့ဝေးတဲ့နေရာပေါ့နော်။ဒါအများစုခံစားနေရတာ။အဲ့တက်ကိုဒီလိုနီးနဲ့ဒါလေးတွေပြေးတာပေါ့။ပြေးတဲ့ဆိုရင်လည်းဒါလေးတွေမှာနှစ်မျိုးရှိတယ်။တစ်ခုကတရင်ချင်းသုံးတဲ့နီးစနစ်ရှိတယ်။နောက်တစ်ခုကပြွာချင်းဆိုပေါ့ရွာရီစုပေါင်းပြီးတော့မျက်စိစနစ်တစ်ခုကိုစောက်ပြီးမှလုပ်တာမျိုးရှိတယ်။အဲ့လိုစနစ်ကိုစောက်ထားလိုက်ရင်မြို့တွေမှာအတိုင်းပဲလမ်းကြီးတိုင်းရှိမယ်။လမ်းကြီးတိုင်းမှာကျက်စိနှုတ်ပြီးမယ်လူတွေအရင်နေပြီးတော့ခွဲပြီးသုံးကြမယ်ပေါ့နော်။အဲ့လိုလုပ်တဲ့အတွက်လူတိုင်းကဒီစနစ်ကိုထိမ့်သိမ့်နေမဲ့မောင်းနေနေမဲ့လူနှစ်ယောက်သုံးယောက်တတ်တတ်ရှိတယ်။လူတိုင်းကမြို့ကလူပဲသူဘာလို့လုပ်ရမလို့သူကလုံးနေပြီးကြီးရမယ်။အဲ့တော့အဲ့မှာနောက်တစ်ချက်ကအဲ့လိုစနစ်ကြီးတွေကတကယ်လို့ဒါလမ်းကြီးသူ့နားမှာရောက်လာရင်လည်းအလွယ်တကူလိုင်းကြီးနဲ့ချိန်လိုက်ရုံပဲ။အဲ့ဒီ grid ready system တွေကိုတကယ်တော့သုံးရမှာပေါ့နော်။အခုတော့ကျွန်တော်တို့လူသိမောများစွာတရင်ချင်းသုံးတဲ့စနစ်ကလေးနဲ့ပဲကျွန်တော်ဆက်ကျင်းနာကြတယ်လို့ဖြစ်နေတယ်။အဲ့ဒါရေရှည်မှာမသုံးခင်မှာပဲကောင်းတယ်ပေါ့နော်။နောက်ပြီးဒီစနစ်ဆိုတော့လေတကယ်စင်းရတဲ့နိုင်ငံတွေမှာပဲအဓိကထားသုံးတာ။ကျွန်တော်နိုင်ငံအဲ့လောက်ကြာကြီးစင်းရနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော်။အဲ့တော့ဆက်ပြီးဖွံ့ဖြိုးလာတဲ့အခြေအနေတည်နေတဲ့အတင်းဖြစ်အောင်လို့ကျွန်တော်ပြင်ပြီးတော့ပဲတွေးပြီးတော့လုပ်ကြတာကောင်းတယ်ဆိုလဲ။ဒီလိုသာအဲ့ရွာရွာတရာဆိုတာဆိုဒီရွာမှာလူတွေကဒါလေးတွေသုံးတယ်။ကျွန်တော်လမ်းကြီးရောက်လို့ရှိရင်ဒါလေးတွေပါလို့မယ်သူတို့အမိုက်ဖြစ်သွားမယ်သူတို့ဟိုတကယ်တော့ဒါလေးကဟို300လည်းမလိုတော့ဘူးပေါ့နော်အဲ့တော့လက်ရှိပစ္စည်းကိုတကယ်လို့လမ်းကြီးရောက်လာရင်လည်းဆက်ပြီးသုံးလို့ရတယ်စနစ်ဖြစ်လို့ရှိရင်ရေရှည်အတွက်ပုံပြီးကောင်းမယ်ကာလာတစ်ခုနဲ့တွက်လို့ရှိရင်တစ်နှစ်ကုန်ကြတယ်လေအများကြီးတက်လာတော့နိုင်တယ်ပေါ့နော်အဲ့တော့အဲ့စနစ်ကိုပဲအခုတည်ပြီးသွားသေးတယ်လေနောက်တစ်ချက်ကကမ္ဘာပံကိုယ်တိုင်ကကျွန်တော်တို့ဆီကမိမလုံးနဲ့တဲ့လူတွေကိုဟိုကပြောလို့ပမာလို့ပေါ့နော်အားသာတော့ပြီးမယ်ကွန်ချက်တော့မပြောင်းဘူးဆိုတာဒါတွေကိုပြေးလိုက်မယ်ပြီးရင်အစိုးရကလည်းကျင်းသက်ပါအောင်လုပ်မယ်ဆိုလိုပဲတကယ်တမ်းကျတော့ဒီလူတွေကိုဒီကုနာပြောလို့ဒီပညာအပြည့်ပေးရမယ်နောက်ပြီးတော့လူတဲ့လူကြီးပညာရအောင်လေ့ကျင့်မှုတွေလုပ်ပေးရမယ်နော်အဲ့ဒီဘိုင်းမှာစီစီမားမားသင်္သာမြန်လာလုပ်တာကမရှိဘူးအဲလိုရင်ပေးမယ်ပစ္စည်းလိုရင်ပစ္စည်းပေးမယ်ဆိုတာပဲပြီးရင်ကျန်တာတော့မင်းတို့ပဲထိန်းသိမ်းကြပေါ့နော်ငါတို့လို့ရင်လည်းဥမာအဲ့ဒီနဲ့တည်းပဲနောက်ပိုင်းမှာတော့မင်းတို့ကမင်းတို့တာဝန်ယူရဆိုတဲ့ပုံစံမျိုး။ဟောရေရှည်အတွက်ကြိုးရှိမဲ့အလုပ်ကိုပဲသူတို့စားပေးပြီးလုပ်နေတာပေါ့
။ဆရာကမ္ဘာပံကတခြားနိုင်ငံတွေမှာဆိုကမ္ဘာပံကိုတော်တော်ပဲအလေးထားကြတယ်။မြန်မာနိုင်ငံမှာအရင်တော့ဆယ်တွေဘာတွေလုပ်သွားတာအစားကမ္ဘာပံရဲ့ project တွေနဲ့လုပ်သွားတယ်ဆိုတော်တော်ကောင်းတာတွေဖြစ်တယ်လို့အရင်တော့ဒီကမ္ဘာပံနဲ့တွဲလုပ်ဖူးတဲ့လူတွေပြောကြတာ။ကမ္ဘာပံအဲ့လိုမျိုးဆရာခုပြောတယ်လို့ပေါ့နော်။ငားစားပေးမယ်၊ကွန်ချက်မပြဘူးဆိုတဲ့သဘောမျိုး။အဲ့ဒါမျိုးလောက်တာကိုဘသူကခွင့်ပြုပါလဲဆရာ
အတိကသူတို့ကကူညီပေးနေလို့လာတဲ့ချိန်မှာအစိုးရတောင်းဆိုတာပေါ့အစိုးရတောင်းဆိုတဲ့ချိန်မှာ quick win ပေါ့နော်ဘလောက်တိုင်းကြီးကိုဖွင့်ပြအောင်သူညာနေတာလုံနိုင်တယ်ဆိုတော့ဟိုအတွေးကဒီတိုင်းကအရင်တော့လို့တက်ဆိုရအများကြီးရှောက်တယ်ဥပမာနိပညာတက်ဆိုဆို80ကျော်ရှိမှတယ်နဲ့ဆိုတော့ဒါပေမဲ့အဲ့ဒီကိုအများကြီးရှောက်လို့ဘာမှမပါနိပညာဘလောက်ခွင့်ပြုလာတယ်ဆိုတော့တိုင်းတာကျဲဟိုတော့ဘာမှမလုပ်ဘူးသူရဲ့တိုင်းတာကျင်ကတက်ကစူကနခုရှိရမယ်ဆိုတော့ကနားနဲ့ပဲသူကဂုံယူတာပေါ့နော်အဲ့ဒီတော်မျိုးပဲအခုလည်းတကယ်ကိုရေရှည်တွေအားလုံးတွေအမှားတကယ်အကျိုးရှိရမယ်အောင်မတော်ပဲနဲ့ညမန်းစံသာဒီဒီ30တက်တင်းရရဲ့အစ်တသိန်းကြီးရတဲ့ဆိုတာမျိုးပဲသူကပြောရအောင်သူ့အတွေးခေါ်နဲ့လုတဲ့အစိုးရမျိုးဖြစ်နေတာပေါ့ အဲ့တော့တကယ်လို့နောက်အထူးရတကယ်ပြည်ဝခွန်ကိုကြောင်းပါလို့ဆိုရင်ကမ္ဘာပန်ကလည်းအဲ့ဒီတိုင်လုံးလဲဆိုရင်သူ့တယ်လည်းဘူးကျရှိအောင်ပေါ့နော်ကမ္ဘာပန်နဲ့လှုပ်တာလည်းအကျိုးရှိတာမှန်ပါတယ်ဒီဘောကမ္ဘာပန်ကမှတော့သူကအရင်းနှီးအင်အားရှိတယ်ခုနမြေပညာတွေကိုလည်းသူကစူးစိထားနိုင်တယ်ဆိုတော့ကမ္ဘာပန်အခုကလည်းအဖွဲ့ကြီးမှန်ဒါမဲ့ဒီဟာတိုင်းမှာကမ္ဘာပန်လူတိုင်းကောင်းတယ်ဆိုတော့ပြောတော့ဟုတ်သူ့မှာလည်းသူ့လုံးလို့စိုးသွားတဲ့တမိုင်းကြောင်းတွေလည်းအများကြီးပေါ့နော်ဒါမဲ့ဒီရာတော့နည်းတော့နည်း
ကဘာပန်လုံတိုင်းကောင်းတယ်ဆိုတော့ကျွန်တော်တော့မယုံကြည်ဘူး။ဟုတ်ကဲ့ပါ။ဒါကတော့ကဘာပန်နဲ့ဒီလုတ်တဲ့အစိုးရအဖွဲ့ပေါ်မှာပဲမူတည်မှာပေါ့။
ဒီကဟုတ်တယ်အစိုးရရဲ့အမြင်အစိုးရဘယ်လိုတောင်းဆိုရလဲအဲ့ဒီပေါ်မှာအဓိကမူတည်တာပေါ့နော်။သူ့ရဲ့ vision လို့ mission လို့သူ့ရဲ့ policy လို့အဲ့ဒီပေါ်မှာပဲအဓိကမူတည်နေတာပေါ့နော်
။သိတဲ့လူကရှိနေပြီ။တကယ်နည်းပညာလည်းရှိတယ်။ငွေအားပညာရှင်တွေရောဘာတွေရောပေးနိုင်တယ်။ပေးနိုင်ပေမဲ့လို့တောင်းတမှာဒီကိုနိုင်ငံအတွက်အကျိုးဖြစ်မဲ့သဘောပေါ့နော်ဆရာ
။မှန်တယ်တော့တခါကျွန်တော်တို့မြန်မာပြည်ကလူပညာမဟုတ်ဖွင့်ဘူးလူတွေရဲ့ပညာရဲ့နေနေသူများလာလို့ဆိုရင်အထင်တကြီးလက်ခံရတာလည်းရှိတယ်ပေါ့နော်။အဲ့ဒါတော့သူရောက်တဲ့အဓိကတာလည်းပေါ့နော်။ဟိုတခါလေးသာတင်စရာရှိမှပြတယ်။အပြေးတော့ဘာမှတခြားကြီးပဲပေါ့နော်။တကယ်အကျိုးမရှိတဲ့အမျိုးပြေးတော့လည်းအများကြီးပဲ။အဓိကလက်ခံမဲ့လူဟာကိုယ်ကိုယ်ရလဲသုံးတဲ့လူနဲ့ချက်စုံနားလည်နိုင်အောင်ကိုယ်ကလေ့လာပြီးမှချိုးချောင်းစီလောတွေ့ပြီးမှလက်ခံနဲ့လက်ခံပြီးဆုံးပြမှာပေါ့နော
်ထိန်းသိင်းအင်ဂျင်နီယာဦးသိမ့်မော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်မယ်နော်
တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတောက်ကြနေညာနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင
်။တော်ရရှိမှာခင်ဗျာ။ကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဘုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုံငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါအခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေညဓာတ်ရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239382554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလိုကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
စနေနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်အခုတောက်ကြနေ့ညပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်ရစိုင်းရဲ့ Israel Palestine ညဉ့်ဆိုင်ဆွေးနွေးပွဲပြင်ဆင်နိုင်ရင်လုံလောက်တဲ့ဘုံတူညီချက်သဘောထားကိုရလာဖို့ပြင်သစ်နိုင်ငံပါရီမြို့တော်မှာဒီကနေ့စည်းဝေးနေကြတဲ့အမေရိကန်နိုင်ငံသားဝန်ကြီး John Kerry နဲ့ဥရောပနဲ့အာရဗ်နိုင်ငံတွေကထိပ်တန်းတက်တယ်မှန်းတွေမျှော်လင့်နေပါတယ်။ Israel Palestine တို့အနေနဲ့ငြိမ်းချမ်းရေးအတွက်တတိရှိရှိရွေးချယ်ကြဖို့ပြင်သစ်သမ္မတ François Hollande ကအစည်းအဝေးအဖွဲ့မှာပြောပါတယ်။ Syria မြောက်ပိုင်းက Maria မြို့မှာ IS စစ်သွေးကြောတွေဝိုင်းခံထားရတဲ့ Syria သဘုံတွေအတွက်လက်နက်ငယ်တွေနဲ့တင့်ကားဖြတ်ဒုံးကြီးတွေကိုအမေရိကန်စစ်ဘက်ကုန်တင်လေယာဉ်ဒဇင်းကနေချပေးပါတယ်။အကူအညီပေးဖို့အတွက်သတင်းပတ်အတော်ကြာပန်ကြားခဲ့ပြီးတဲ့နောက်အမေရိကန်ပြည်တော်စုကပထမဆုံးအထောက်ပံ့တွေချပေးတာဖြစ်တယ်လို့ဒေတာတွင်တက်ကြွလှူရှားသူတွေကပြောပါတယ်။အာလပိုမြို့မြောက်ဖက်ကျေးလက်ဒေတာက IS အဖွဲ့နေရာတွေကိုလည်းအမေရိကန်စစ်လေယာဉ်တွေကလေကြောင်းကနေအကျဉ်းအတော်များများတိုက်ခိုက်ပါတယ်။ဆူဒန်နိုင်ငံတောင်ပိုင်းကော်ဒူဖန်ပြည်နယ်မှာစစ်ဖြစ်တာ9နှစ်ကြာလာပြီးတဲ့နောက်ထောင်ပေါင်းများစွာသောလူတွေအိုးအိမ်စွန့်ပြီးထွက်ပြေးနေကြရတော့မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ် UNHCR ကပြောပါတယ်။အများစုကတော့တောင်ဆူဒန်နိုင်ငံကိုဦးတည်သွားကြတာလို့လည်းပြောပါတယ်။ဂျပန်နိုင်ငံမှာမိဘတွေကပြီးခဲ့တဲ့သတင်းပတ်တွင်တောအုပ်ထံမှထားသွားတဲ့အသက်9နှစ်အရွယ်ယောက်ျားလေးတစ်ယောက်ကိုပြန်တွေ့ပါပြီ။ယာမာတုတာနူကာကိုစစ်ဖက်တဲတလုံးနဲ့မှစစ်သားတစ်ယောက်ကမထင်မှတ်ပဲတွေ့တွေ့တာပါ။အဲဒီစစ်သားဟာကောင်လေးကိုအကြီးအကျယ်လိုက်ရှာနေကြတဲ့အဖွဲတွေကမဟုတ်ပါဘူး။ကလေးကအချိန်နေကောင်းပြီးစစ်သားကကြွေတဲ့ဆန်နဲ့လုတဲ့မရွေးမုံတွေကိုအငမ်းမရစားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
တော့ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလိုင်မန်တာရာဝါလီဖြစ်ပါတယ် VOA American သစနေနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.